မနေ့ကစိတ်ကတန်ဖိုးတဲ့အစကအကြောင်းလေးဟောခဲ့တယ်မပီးတပီးဖြစ်သွားတယ်နော်ဘုရားလုံးယေနေကြီးကရှင်အနန္ဒတော့ရှင်အနန္ဒအလောင်းဖြစ်တဲ့ရှင်မင်းကြီးအဆုံးဆုံးမှတဲ့အခါထာလေးပဲမနေ့ကပြောခဲ့ပါတယ်နော်အဘောကတတယောဇန္တုဝဇန်တယခိရပါယိနေပရိကိဏောသူဝနေဟိသုဇရာဇာတိဟုတ်စတိအဘောကတတယောဇန္တုဝဇန်တယခိရပါယိနေပရိကိဏောသူဝနေဟိသုဇရာဇာတိဟုတ်စတိအဘောကတတယောလင်ဒီကောင်းလင်နေထိုင်စရာနေရာရှိသည်ဖြစ်၍သူဝါနေဟိခွေတော်ဖြင့်ပရိကိဏ္ဏရောပြန်လျက်ရှိသောခိရပါယိနီခွေမကြီးဤနုကောတောင်းတုံးလျက်ရှိသောရောအကျဉ်တတဝိတောင်းတုံးလျက်ဝတ္တိနေထိုင်ရပေ၏သောထုကဲ့သို့သောပုဂ္ဂိုလ်မျိုးကိုအစ္စယနေ့ရာဇာတိရှင်မင်းဟု၍ဥစ္စတိခေါ်ဆိုနေပါ၏ပရိသတ်ဆုံးနဲ့လူဘုံအလယ်ရောက်ခဲ့ပြီဆိုရင်ဒီခန္ဓာလေးကိုရွတ်ရွတ်ပြပါဆိုပြီးတော့ဒေါမထွက်နိုင်တဲ့ရှင်အနန္ဒအလုံးရှင်မင်းကြီးအဖေအလုံးရည်တည်ကြီးကဆုံးဆုံးမှပြီးကောင်းကျင်ခီးဖြင့်ဇံပင်ကျင်ခီးဖြင့်ဣမောန္တတို့ပြန်ကြွသွားပါတယ်ပြန်ကြွသွားပြီးတဲ့အချိန်ခါမှလည်းရှင်အနန္ဒအလုံးကပါရမီရည်ညွှန်းနေတဲ့သူတော်ကောင်းဖြစ်ခြင်းကြောင့်ပရိသတ်ဆုံးနဲ့လူဘုံအလယ်ရောက်ရင်ဒီခန္ဓာလေးကိုသူအမြဲတမ်းရွတ်တယ်မိမိရဲ့ဘဝဟောင်းကိုမိမိပြန်ပြီးဆက်ဆစ်လိုက်တဲ့အခါအမြဲတမ်းအမှတ်ရတယ်။တချိန်ကလွန်ဒီကောင်မှနေထိုင်ကြနေရာမရှိဘဲလွန်ဒီကောင်မှခွေးရည်နဲ့ရောပြနေထိုင်ခဲ့ရပြီးခွေးမကြီးရဲ့နှုတ်ကိုတောက်သွင်းခဲ့ရတဲ့လူသားတို့ကိုဒီနေ့ရှင်မင်းလို့ခေါ်နေပါတယ်ဆိုပြီးဒီကတာလေးကိုခဏခဏရွတ်ဖတ်လိုက်တဲ့အတွက်ဘာဖြစ်လာလဲ။မိမိရဲ့အတိတ်ဘဝဇာတ်ကြောင်းကိုပြန်ပြောင်းပြီးသိနိုင်တဲ့အတွက်ရှင်အနန္ဒအလောင်းဘုရင်ကြီးမကြမီထိနှံစီတဲ့ရှင်ပြီတော့တောထွက်သွားတယ်။တောထွက်သွားလိုက်တဲ့အချိန်ခါကျတော့တောထဲလေးရောက်ဘုရားလုံးယတိကြီးနဲ့ဆုံးစင်းပြီးတဲ့အချိန်ခါမှာဘုရားလုံးယတိထမ်းမှကတိုင်းပရိကအစရှိတဲ့ဘာဝနာကမ္မဋ္ဌာန်းတွေကိုစီပြန်နိုင်တဲ့အတွက်ဇံဘင်းကြီးတွေကိုရရှိတဲ့သရကောင်းကြီးဖြစ်သွားတယ်။မလျော့ကြသောဇံရှိတဲ့အတွက်ဇာနဒုက္ခဖြင့်ဒုဟိမောတာတော့မှမြတ်မောဘုရားမလေးမွေးလျော်ပြောပိုက်နှိမ့်ချရတယ်ဓမ္မနဘုရားရောက်တော့မြမကြီးတို့လည်းလမ်းရောက်ရတယ်မိမိရဲ့နန်းစည်းစိမ်ကာမဒုက္ခတဲ့အစဉ်တည်းမြမနေတဲ့ဇာနဒုက္ခဆိုတဲ့ချမ်းသာလည်းခံစားရတယ်ဇာနဒုက္ခတွေကိုအပြည့်အဝအချိန်ရှိတိုင်းသုံးဆောင်ခံစားခွင့်ရှိနိုင်တဲ့မြမဒုက္ခမြမချမ်းသာကြီးကိုလည်းရရှိသွားတယ်ဘာဖြစ်လို့လဲစွန့်လွန်နိုင်လို့လားမစွန့်လွန်နိုင်လို့လားစွန့်လွန်နိုင်လို့ပဲနော်ဒါကြောင့်ဒီစွန့်လွန်နိုင်တဲ့စွမ်းအားဟာဘယ်ခါမှပေါ်လာတယ်မိမိရဲ့ဘဝဒါစွန့်လွန်တယ်ဆိုတာကမိမိရဲ့နန်းစီစဉ်ကိုစွန့်လွန်သွားတယ်ဆိုတာတာမန်လူသားတို့ရဲ့စွန့်ရင်တတ်တည်တော့မဟုတ်ပါဘူးနော်အမတန်ကြီးမားတဲ့ဒီနန်းစီစဉ်ကြီးကိုစွန့်လွန်နိုင်တဲ့စွမ်းအားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းကိုပြန်ဆန်းစဉ်ကြည့်လိုက်တော့မိမိရဲ့ရှေ့ဖြစ်ဟောင်းအောင်မြေပေါ်ဇာလန်းကိုစနစ်တကျတည်ခြင်းသည်အလွန်ကြီးမားတဲ့တောင်းအကြီးတစ်ခုဖြစ်မနေဘူးလားဖြစ်နေတယ်။ဒါကြောင့်ဒီနေ့တရားနာပရိသတ်တွေလည်းတရားဟောနေတဲ့ပုဂ္ဂိုလ်ကတရားနာပရိသတ်တွေကမိမိရဲ့ရှေ့ဖြစ်ဟောင်းဘဝဇာဟောင်းတွေကိုပြန်ပြောင်းပြီးရှုနိုင်လို့တော်တော်ခံများများသိလေထိုဘဝတွေအပေါ်မှာညှင်းဝဲမှုရွှန်ရှားမှုဆက်ဆုံးမှုဆိုတဲ့သဘောတရားတွေကထင်ရှားပေါ်လာလေဖြစ်ပါတယ်။ဒီလိုညှင်းဝဲလာပြီးဘဝအပေါ်မှာညှင်းဝဲလာပြီးဆိုရင်တော့ဒီညှင်းဝဲမှုတွေကသံသရာဝစီရဲ့ဒုက္ခမှလွတ်မြောက်အောင်လွတ်မြောက်စေတဲ့လုပ်ငန်းရလွတ်မြောက်စေတဲ့သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ကျင့်စဉ်တွေကိုတကယ်လက်တွေ့အချိန်ပြည့်ကျင့်ကြံချက်ကိုပွားများအထောက်နှံ့ရအတွက်အလွန်ကြီးမားသောတွန်းအားကြီးဖြင့်တွန်းပို့ပေးမနေဘူးလားတွန်းပို့ပေးလိမ့်မယ်ဒါကြောင့်ကိုယ့်ရဲ့ဘဝဟောင်းလေးကိုယ့်ရဲ့အဖြစ်မှန်လေးတွေကိုပြန်လည်ထိုးထွင်းသိရခြင်းတွေများစွာအကျိုးမရှိဘူးလားရှိပါတယ်နော်ဒါပေမဲ့လို့ဒီနေရာမှာဘုန်းကြီးပြောခြင်းတဲ့အချက်ကလေးတစ်ခုတော့ရှိနေသေးတယ်ဘုလိုအတိတ်ကိုရှုတဲ့အပိုင်းလေးတွေမှာအယူအဆလေးတွေကတော့အမျိုးမျိုးရှိတတ်ကြပါတယ်ဒါပေမဲ့ဒီနေရာမှာဝိသုတိမေအခက်ကရာဆရာတော်ကဖွင့်ဆိုထားတဲ့အပိုင်းကန္တတစ်ခုရှိတယ်။ဒီလိုအတိတ်ကိုရှိတဲ့အပိုင်းမှာခုလိုမာမာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖောက်သိမြင်အောင်ရှုတဲ့ အနုဘောဓဉာဏ်ပရိဝိဒဉာဏ်တို့ဖြင့်ကိုယ်တိုင်းမြတ်မှထွန်းဖောက်သိမြောင်ရှုတဲ့နည်းစနစ်လည်းရှိဒါပေမဲ့တတ္တဝတို့ကသံဃာခီးကလည်းရှိတယ်နော်အနမတေကောယံဘေကဝေသန္တာရောပုဗ္ဗကောတိနပညာယတိအဝိဇ္ဇာနိဝရဏနံတတ္တနံတဏသံယောဒနံသန္တာဝတံသန္တရတံဘေကဝေจิตတယံတို့အဝိဇ္ဇာနိဝရဏနံအဝိဇ္ဇာနိဝရဏတရားတိပိဘုံကစီအကုန်တိဖြစ်ပေတဏ္ဍံယောဇနနံတဏ္ဍီဟုသောတံယောဇဉ်ကျောကယပ္ပနောင်ဖွဲထာအကုန်တိဖြစ်ပေသန္တာဝတံထိုဘဝမှဤဘဝဤဘဝမှထိုဘဝသို့တပြောင်းပြန်ပြန်ကျင်းလီကျက်စားပြည့်စွာ၍နေကြရကုန်သောသန္တရတံတခုသောဘဝ၌လည်းပဲထကတကကျင်းလီကျက်စားပြည့်စွာနေကြရကုန်သောတတ္တနံတတ္တဝတို့ဤဘုဗ္ဗာကောတိသန္တရာယရှေအဆုံးတိနာပညာယတိမတိအမတိနိုင်မီဘိက္ခဝေจิตတယံတို့အယံတန္တရာဤခန္ဓာအခန္ဓာအရဏတတို့၏အစမပြဖြစ်ပေါ်၏နေရာအစဉ်အတ္တဟုခေါ်ဆိုသောတန္တရာသည်အနမတကောဉာဏ်ဖြင့်အစဉ်လျောက်၍သောလည်းမတိအမတိနိုင်သောအစရှိပေ၏ဒီလိုမြတ်စွာဘုရားဟောထားတယ်တန္တရာကြီးကသိရှိလျတော့ဘဝတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဉာဏ်ဖြင့်အစဉ်လျောက်၍ကြည့်တော့လေမင်းနိုင်တဲ့သဘောမရှိဘူးတန္တရာခီးကသိရှိတယ်နော်ဒီလောက်ရှင်းလျားတဲ့တန္တရာခီးတွေကိုသာဝကပါရမီဉာဏ်အရာမှဂုံစင်အောင်ရှုနိုင်ပါမလားလို့မေးစရာရှိမရှုနိုင်ဘူးပဲနော်မရှုနိုင်တော့ရှုလိုက်နိုင်တဲ့ဘဝကအနည်းငယ်လေးနှစ်ဘဝသုံးဘဝလေးဘဝငါးဘဝစသည်ဘဝနော်မရှုလိုက်နိုင်တဲ့ဘဝတွေကပို့ပြီးမများဘူးလားများနေတယ်အဲ့ဒီရှုလိုက်နိုင်တဲ့ဘဝတွေကိုတံပတိဒိဋ္ဌလို့ခေါ်ပါတယ်လည်းငင်းတမ္မာတ္တိညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်သိမြင်လိုက်တဲ့ယုတ်တရားနံတရားအကျိုးတရားအကြောင်းတရားတွေပဲအဲ့ဒီတမ္ပတိဒိဋ္ဌဖြစ်တဲ့လည်းငင်းတမ္မာတ္တိညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်သိမြင်လိုက်တဲ့ဘဝထိုးထိုးမှတည်ရှိနေတဲ့ယုတ်တရားနံတရားအကြောင်းတရားအကျိုးတရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာကိုထိုးထွင်းသိမြင်ပြီးတဲ့သူတော်ကောင်းသည်အတ္တိတဏညာနေတိမရှုလိုက်နိုင်တဲ့ဘဝတွေကိုအတ္တံပတိဒိဋ္ဌလို့ခေါ်ပါတယ်။ဒီအတ္တံပတိဒိဋ္ဌဖြစ်တဲ့မရှုလိုက်နိုင်တဲ့အတိဘဝတွေမှာတည်ရှိနေတဲ့ယုတ်တရားနံတရားတွေကိုလည်းထိုနည်း၎င်းဆိုပြီးအဲ့ဒီအခါကျတော့မှရှုရပါတယ်။အတိကိုလုံးလုံးမရှုဘဲနဲ့ကြောင်းကျုံဆက်နွယ်နေတဲ့ပရိစ္ဆသမုပ္ပါဒသဘောတရားကိုသမ္မာတိအနုဘောဓဉာဏ်ပရိဝိတ်တဲ့ဉာဏ်ဟုခေါ်ဆိုအပ်တဲ့သမ္မာတိတိဉာဏ်ဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်မတည်ပဲအတိမှလည်းထိုနည်း၎င်းလို့ဒီလိုရှုတာမျိုးတော့မဟုတ်ဘူးနော်ရှုတံတလောက်တော့ရှုတယ်မရှုလိုက်နှိမ်တဲ့အတိတ်တွေမှာထိုနည်း၎င်းဆိုပြီးတော့ဒီလိုရှုရပါတယ်ရှုလိုက်နှိမ်တဲ့အတိတ်နဲ့မရှုလိုက်နှိမ်တဲ့အတိတ်ဘယ်ရင်ကများတယ်လို့မေးရင်မရှုလိုက်နှိမ်တဲ့အတိတ်တွေကပိုပြီးတော့များပါတယ်ရှုလိုက်နှိမ်တဲ့အတိတ်ကလေးကနည်းနည်းလေးသာဖြစ်ပါတယ်ဒီတော့အဲ့ဒီမှာရှုလိုက်တဲ့အပိုင်းမှာနောက်ကန္တတခုဝိသုဒ္ဓိမအထက်ကရကဖွင့်ဆိုထားတာရှိတယ်ဝိပဒကေနာကမ္မန္တရံဟိကမ္မန္တရံဝိပကတရံဧကံဧကရေတတောဇန္တိတပံဝိပဒကနာဘာဝနာကမ္မထံစီးပြနေတဲ့သူတော်ကောင်းတွေကံတို့ရဲ့ထွေထွေကွယ်ပြားမှုဝိဘအကျိုးတရားတို့ရဲ့ထွေထွေကွယ်ပြားမှုကိုဧကရေတတောဇန္တိတပံဂစိတ်တရေသာအဖြစ်သိသိနေဆိုပြီးဒီလိုဖွင့်ဆိုထားတယ်ဝိပဒကိနာဟိကမ္မန္တရံပိဝိပါကံတရံပိဧကတိတ္တောဇာတိတ္တဗဝိပဒကိနာဝိပဒနာဘာဝနာကမ္မတံကိုစီးပြန်နေတယောဂဝဆရာပုဂ္ဂိုလ်သည်ကမ္မန္တရံပိကံတို့ဤထွဋ်ထွေကွယ်ပြားမှုကို၎င်းဝိပါကံတရံပိဝိဘအကျိုးတရားတို့ဤထွဋ်ထွေကွယ်ပြားမှုကို၎င်းဧကတိတ္တောတစိတ်တရေတအဖြစ်ဇာတိတ္တဗံသိတဲ့သိတိုင်းလပိဤတစိတ်တရေတတော့သိရမယ်ဘာဖြစ်လို့လဲလို့မေးတော့မဗိနာတပံအပရိဇာနနေပိစ္ဆယပရိကဟောနပရိပုရတိမဟာဒီကဆရာတော်ကထပ်ဖြည့်စွပြီးဖွင့်ဆိုထားတယ်။မဗိနာတပံအချင်းခတိဝါလုံးလုံးအပရိဇာနနာတော်မတိသောပုဂ္ဂိုလ်ဤတန်တန်၌ပိစ္ဆယပရိကဟောပိစ္ဆယပရိကညာတိနပရိပုရတိမပြည့်စုံမပြည့်စုံနိုင်ပေ။လုံးလုံးကြီးမှကံကံရဲ့အကျိုးကိုမတိဘူးဆိုရင်တော့ပိစ္ဆယပရိကညာမပြည့်စုံနိုင်ဘူး။ ဒါပြင်ကံကံရဲ့အကျိုးကိုတချို့တော့သိရမယ်ဆိုတာကဘာဖြစ်လို့လဲလို့မေးတော့သာဝကတည်းကကံကံရဲ့အကျိုးကိုကုန်းစင်အောင်ဘယ်လို့မှမသိနိုင်ဘူးတဲ့။ဒါပြင်ညတမ္မာတန်ဗုဒ္ဓဘုရားရှင်တို့သာလင်ကံကံရဲ့အကျိုးကိုကုန်းစင်အောင်သိနိုင်တယ်။ဒါကြောင့်သာဝကတည်းအနေနဲ့ဒီစိတ်ဒီလိသာအဖြစ်ကံကံရဲ့အကျိုးကိုတော့သိတယ်။လုံးလုံးမှကံကံရဲ့အကျိုးကိုမသိခရင်ပြည့်စက်ပြိကအညာရမလား။မရရှိနိုင်ဘူးလို့ဒီလိုဖွင့်ဆိုထားတယ်။ဒီဖွင့်ဆိုတဲ့ညတဲ့ကမဟာနိဒနသုတ်တန်နဲ့အညီသာဖြစ်ပါတယ်နော်။ဒါကြောင့်ကံကံရဲ့အကျိုးကိုဒိဋ္ဌိဒိဋ္ဌိသိတယ်ဆိုတဲ့အပိုင်းလေးနဲ့ပတ်သက်ပြီးနည်းနည်းတော့ထပ်ပြောဖို့လွတ်လိမ့်မယ်ထင်တယ်။ဘုန်းကြီးတို့ကသရဝါဒီတစ်နေ့တစ်နေ့နေ့စဉ်နေ့စဉ်လွတ်လွတ်ပေါ့လေ။ကောင်းတဲ့အာယုန်နေနေလည်းမြင်ရတယ်။မကောင်းတဲ့အာယုန်နေနေလည်းမြင်ရတယ်။ကောင်းတဲ့အာယုန်နေနေလည်းတွေ့ဆုံရတယ်။မကောင်းတဲ့အာယုန်နေနေလည်းအတွေ့ဆုံကြရတယ်။ကောင်းတဲ့အိဋ္ဌာယုံနေနဲ့တွေ့ဆုံရခြင်းသည်အတိတ်ကပြုခဲ့တဲ့ကောင်းမှုကုသိုလ်ကံကြောင့်ဖြစ်ပါတယ်။မကောင်းတဲ့အနိဋ္ဌာယုံအမျိုးမျိုးနဲ့တွေ့ဆုံရခြင်းဟာလည်းအတိတ်ကပြုစုပြုထောင်ခဲ့တဲ့အကုသိုလ်ကံကြောင့်သာဖြစ်တယ်။ဒါတော့နေ့စဉ်နေ့စဉ်လောလောတွေ့ဆုံနေရတဲ့အိဋ္ဌာယုံအနိဋ္ဌာယုံတွေမှာသူဆိုင်ရာဆိုင်ရာအကြောင်းတရားတွေထင်ရှားရှိနေပါတယ်။အဲ့ဒီအကြောင်းကံတွေကိုတရားဝတိတိကိုယ်စင်အောင်ရှုနိုင်ပါသလားဆိုတော့မရှုနိုင်ဘူး။နမုနာလေးတစ်ခုပြောမယ်ဥစဉ်တို့မြတ်စွာဘုရားမှာကောင်းခဲ့တဲ့အဝေဒနာရှိတယ်။ဒါကကံတစ်ခုပဲ။မြတ်စွာဘုရားပရိသန္ဓေအကျိုးကိုပေးလိုက်တဲ့ကံကအထာတလိမီထေကရာမှာဖွင့်ဆိုထားတာကတော့မေတ္တာပုဗ္ဗဘာကပฏิပဒါလို့ခေါ်ဆိုရတဲ့ကျင့်ဝတ်ပฏิပတ်တွေကျင့်စဉ်အချင်းခါကမေတ္တာဆံရဲ့အရှိပြင်းအဖြစ်နဲ့ဖြစ်ပေါ်သွားတဲ့ကာမောသရမဟာကုသိုလ်စိတ်တို့ပါညာနာတံပြောအတ္တင်္ခာရိကပမနာတ္တကိုညာနာတံပြောအတ္တင်္ခာရိကစိတ်အသင်္ကာရိကစိတ်လို့ခေါ်ဆိုအပ်တဲ့မဟာကုသိုလ်စိတ်တို့ပါဖြစ်တယ်လို့ဒီလိုဖွင့်ဆိုထားတယ်။အဲ့ဒီမဟာကုသိုလ်စိတ်တို့ပါကြောင့်ဖြစ်ပေါ်လာတဲ့သောမနာတ္တကိုညာနာတံပြုမဟာအသင်္ကာရိကမဟာဝိပ္ပစိတ်ဒီဘုရားအလောင်းတော်ရဲ့ပရိသန္ဓေစိတ်ဝင်စိတ်သုတိစိတ်ဖြစ်ပါတယ်။အကျိုးမေးတဲ့ကံကမေတ္တာဇံတို့ရဲ့ရှင်ပင်ဖြစ်တဲ့ကာမဝဆရကုသိုလ်ကံဒီပဲမေတ္တာပုဗ္ဗဘာကပฏิပဒါလို့ခေါ်ဆိုအပ်တဲ့ကာမဝဆရကုသိုလ်ကံဒီပဲထိုကံဒီကအကျိုးပေးဒါပေမဲ့လို့မြတ်စွာဘုရားကောင်းခဲ့တဲ့ဝေဒနာတစ်ခုပေါ်လာတဲ့ထုံဝေဒနာသည်အလုံးခေါ်ဆိုအပ်တဲ့ထုံကံကြောင့်မဖြစ်ဘူးဘာဖြစ်ဘဲကံကဖြစ်ပေါ်စေတယ်လေအတိဘဝတစ်ခုမှတဏှာတိယောမကလေးဘဝနဲ့ပေါ့နော်မိမိရှင်မျိုးတဏှာတွေငါးမြများရတာငါးတွေကင်တွယ်သုံးသက်နေတာထုရနေတာတွေမြင်လိုက်တဲ့အခါဝမ်းသာတယ်ကိုယ်ကိုယ်ရင်တတ်တော့မဟုတ်ပါဘူးပဋိရူပဒေသဝဒေသမှတ်သွားပြီးလူမဖြစ်ရတဲ့အတွက်နော်ပဏိရူပဒေသဝါဒဆက်ကတော့ချွတ်တယ်လိုက်တော့ကလေးဘုရားနဲ့မသိမလိမ္မာတဲ့အဲ့အတွက်မိမိရှင်မျိုးတန်ငါးတည်းငါးမြောင်းများရလာတာကိုဝမ်းသာမိတယ်ဒီအကုသိုလ်ကံလေးပဲအဲ့ဒီအကုသိုလ်ကံကမြတ်စွာဘုရားအလောင်းတော်ကိုကောင်းခဲ့တဲ့ယောဂဝေဒနာဖြစ်ပေါ်စီပါတယ်ဘယ်ချိန်ကတည်းကစဖြစ်ခဲ့တယ်လို့မင်းဦးဇင်းတို့ဘုရားအလောင်းတော်ဥရဝေလတော်မှာဒုက္ခရစရိယာ6နှစ်ကြာအောင်ကြည့်စဉ်အချိန်ခါတုန်းကအဘန္နကဇံလို့ခေါ်ဆိုအပ်တဲ့အသက်မရှူတဲ့လက်ကျင်ကံတွေကိုလက်ကျင်တော်မူခဲ့ပါတယ်။နှာခေါင်းပိတ်ခဲ့တယ်၊နားရည်ပိတ်ခဲ့တယ်၊ပါးစပ်ပေါက်ကြီးပိတ်ထားတယ်၊အသက်မရှူအောင်လက်ကျင်ခဲ့တယ်။အဲ့ဒီအချိန်ကကစပ်ပြီးတော့ဒီကောင်းခဲ့တဲ့ယောဂဝေဒနာစတင်ပြီးဆွတ်ကလာပါတယ်။အလားတူပဲဘုရားရှင်မှာခန္ဓာတဲ့ယောဂဝေဒနာတစ်ခုဆွတ်ကခဲ့တယ်။ပရိနိဗ္ဗာန်မဆံပြီးဆယ်လမြောက်လောက်မှာဆွတ်ကခဲ့တယ်။ဘာအကုသိုလ်ကံလဲလို့မေးတော့အတိတ်ဘဝမှာလက်ဝေတည်ဖြစ်စဉ်အချင်းခါကလက်ဝေသမားအချင်းချင်းဂိုင်းပြီးတော့ခါကျုပ်အောင်ပောက်ခဲ့မှုတယ်ထို့အကုသိုလ်ကံလေးကအကျိုးပေးတဲ့အချင်းခါမှာဖျားချင်းမှာခံရတဲ့ဝေဒနာဖြစ်ရတယ်အလားတူပဲဝမ်းလျော့တဲ့ဝေဒနာအလုံးသိကြတဲ့အတိုင်းနော်ဆေးဆရာဖြစ်စဉ်အချင်းခါကဝမ်းလျော့ဝမ်းလျော့ခြင်းအစည်းကိုတိုက်ကျွေးခဲ့မိကြတဲ့အကုသိုလ်ကံပဲဒါကြောင့်သူ့အကျိုးနဲ့သူ့ကံလေးတွေဟာကိုယ်စီကိုယ်စီရှိကြပါတယ်ကောင်းတဲ့အနိဋ္ဌယုံနေနဲ့တွေ့ရတာကုသိုလ်ကံကြောင့်ဖြစ်တယ်လို့မကောင်းတဲ့အနိဋ္ဌယုံနေနဲ့တွေ့ရတာလည်းအကုသိုလ်ကံတွေကြောင့်ဖြစ်တယ်။အဲဒီလိုကုသိုလ်ကံအကုသိုလ်ကံတွေကဘဝတစ်ခုမှာအကျိုးပေးနေတာများစွာရှိတယ်။အဲဒီများစွာသောကုသိုလ်ကံအကုသိုလ်ကံတွေကိုသာဝကတည်းတည်းကိုယ်စင်အောင်သိနိုင်ပါသလားလို့မေးရင်တော့မသိနိုင်ဘူး။ဘလောက်သာသိနိုင်လဲ။ဧကရေတာတော့တချို့တော့ဝိသေတ္တိတာလောက်သိနိုင်တယ်။ဒါပြင်းနဲ့မသိမနေရရှုရမယ့်တရားကတော့ဗာလေ။လက်ရှိပရိသန္ဓေခန္ဓာငါးပါးအစရှိတဲ့ဝိဘက်ယုတ်တရားနံတရားတွေကိုထင်ရှားဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းဖြစ်တဲ့ကံကိုတော့ပြဏာထပ်ပြီးရှုရပါတယ်။ဓမ္မပရိစ္ဆသမုပ္ပါသန္တရာစေယလေပတ်ပုံကိုလေပတ်ပုံဝင်စေကိုရှုလို့ရမှာဖြစ်ပါတယ်နော်။ အဲ့ဒီကံကိုတော့ဗရဏထားပြီးတော့ကျန်တဲ့ကံတွေကတော့မြင်တွေ့သလောက်မိမိဉာဏ်မီးသလောက်ရှုသွားအဲ့ဒီလိုရှုတဲ့အပိုင်းလေးတွေမှာအနည်းအကြောင်းရှုမဖို့အပိုင်းကိုတော့ရောက်ခဲ့ပြီးပါပြီဒီနေ့အနာဂတ်ရှုဖို့အပိုင်းလေးကိုပြောဖို့ဘုန်းကြီးရည်ရွယ်ထားတယ်အဲ့တော့ဒီအနာဂတ်ကဘာကြောင့်ရှုနေရသလဲလို့မေးရင်တော့အနာဂတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားရှိတယ်လို့သိတဲ့အခါတို့အနာဂတ်အကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့ယုတ်တရားနံတရားတွေအပေါ်၌တဏမာနဒိဋ္ဌိတို့ဖြင့်ဆွဲနေတဲ့အဆွဲတွေပြုတ်စေခြင်းအကျိုးခါရည်ဝဲတောင့်တပြီးအဓိကရှုခြင်းဖြစ်ပါတယ်ပထမဥဒိဋ္ဌကတော့အကြောင်းတရားနဲ့အကျိုးတရားပဲရှိတယ်ဆိုတဲ့ဒီအသိဉာဏ်တန်ရှင်းမှုရရှိဖို့ရှုတာဒုတိယကတော့အကြောင်းတရားနဲ့အကျိုးတရားရှိတယ်လို့သိခဲ့ရင်တို့အကြောင်းတရားအကျိုးတရားတွေကိုဖြစ်ပြီးပြတဲ့သဘောကိုညာနဲ့မြင်အောင်ခြင်းဖြင့်အနိစ္စလို့တွင်းတွင်းရှုမယ်ဖြစ်ခြင်းပြင်းခြင်းဖြင့်အနိစ္စခန္ဓာရတဲ့သဘောဒီကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုမယ်။မပြည့်စည်ပဲအခြေခဲအခိုင်မာနိတ္တရာအဖြစ်ဒီနေ့အတ္တမဟုတ်တဲ့သဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီးအနတ္တလို့တွင်းတွင်းရှုမယ်။ဒါလေးလို့ရှုလိုက်တဲ့အပိုင်းလေးတွေမှာဒီအနာဂတ်ဖြစ်တဲ့အကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့ယုံနာဓမ္မအသင်္ခါရတရားတို့အပေါ်၌ဇွဲလန်းနေတဲ့တဏှာဇွဲမာနဇွဲတိတိဆိုအစွဲတွေဟာတဖြည်းဖြည်းတရင်ကအဖြစ်ပြုတ်ရကနေနောက်ဆုံးအရိယာမေဆိုင်ခင်ရင်လုံးလုံးအကျွမ်းမဲ့ပယ်တတ်နိုင်တဲ့အဆင့်လည်းရောက်ခဲ့မယ်ဆိုရင်အနာဂတ်ခန္ဓာငါးပါးတို့အပေါ်၌တွေ့တာမေမောတည်တဲ့တဏှာတွေသည်လုံးဝပြတ်သွားပြီ။အနာဂတ်ခန္ဓာငါးပါးအပေါ်၌တွေ့တာမေမောမှုတွေလုံးလုံးပြတ်သွားပြီဆိုရင်အနာဂတ်ခန္ဓာငါးပါးနောက်ထပ်တစ်ဖန်ဖြစ်ခွင့်ရှိအောင်မလား။မရှိတော့ဘူး။အဲ့ဒီနောက်ထပ်တစ်ဖန်အနာဂတ်ခန္ဓာငါးပါးတွေဖြစ်ခွင့်မရှိအောင်ရည်ဝဲတောင့်တရည်လဲဒီအနာဂတ်ကိုရှုနေခြင်းဖြစ်ပါတယ်။ဒါကဒုတိယဥဒိစ္စပဲ။အဲ့ဒီလိုရှုတဲ့အပိုင်းလေးတွေမှာဒီလိုမရှုခဲ့ရင်မဖြစ်နိုင်ပါရမလားလို့မေးရင်တော့မရနိုင်တဲ့သဘောရှိတယ်။ဘာဖြစ်လို့လဲ။အဝိဇ္ဇာတဏှာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးရုပ်တည်နိုင်တဲ့ထင်ရှားဖြစ်ပုံကိုရှုရတယ်လို့အဝိဇ္ဇာတဏှာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငြိမ်းသွားခြင်းကြောင့်နောက်အနာဂတ်မှာအကျိုးရုပ်နာတို့လည်းနောက်တစ်ဖန်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ငြိမ်းမှုကိုမြင်အောင်ရှုဖို့ရန်ဘုရားရှင်ကမဟာသတိပ္ပဏနာတုတ်တန်ကျင့်စဉ်မှာထည့်သွင်းပြီးညွှန်ကြားထားပါတယ်။အဲ့ဒီညွှန်ကြားချက်နဲ့အညီမရှိခဲ့ဘူးဆိုရင်ယောဂီပုဂ္ဂိုလ်တွေကဒီလိုလုပ်နေတာဘာအကျိုးရှိတယ်လဲလို့ကိုယ့်ဟာကိုယ်ဆန့်ကျင်ကြည့်လိုက်တော့ယုံနံတို့ရဲ့ချုပ်ငြိမ်းတဲ့သဘာဝကိုကိုယ်တိုင်မမြင်ဩဒီချုပ်ငြိမ်းမှုရှိတယ်ဆိုတာဟုတ်မဟုတ်ပါမလားဆိုတဲ့တန်တရားတွေဝင်မလာနိုင်ဘူးလားဝင်လာနိုင်တယ်ဒီအကျိုးတရားတွေကိုမရခဲ့ရင်ဒီအကျိုးတရားတွေကိုထပ်ဆင့်ပြီးထူထောင်ခြင်းနဲ့ဆန္ဒတတ်တွေကိုရှိရုံမလားမရှိတော့ဘူးနော်အကြောင်းအတိတ်ကအကြောင်းတရားတွေကြောင့်ပြည်စုံမှာအကျိုးတရားဖြစ်ပုံအတိတ်ကအကြောင်းတရားတွေကြောင့်ဆံရအတိတ်မှာအကျိုးတရားဖြစ်ပုံကြောင့်ကျိုးဆက်နေတဲ့သဘောကိုတော့သိပြီးမှန်းနေအနာဂတ်မှာလည်းထိုနည်းလည်းကောင်ဖြစ်မလားမဖြစ်ဘူးလားဆိုတဲ့တန်တရားပြောင်းရေးအတွက်ကတော့ထိုအနာဂတ်ကိုလှမ်းရှုဖို့မလိုဘူးလားလိုအပ်နေအဲဒါကြောင့်အနာဂတ်ကိုလှမ်းပြီးတော့ရှုရပါတယ်အနာဂတ်ဘုံမှာတွေ့တဲ့မေမောနေတဲ့ကိလေသာတွေကင်းပြရုပ်သိမ်းချုပ်ငြိမ်းစေရန်အတွက်ဥဒေပြီးတော့အနာဂတ်ကိုရှုနေခြင်းဖြစ်တယ်အနာဂတ်ကိုမျှော်လင့်တောင်းတရရှုနေခြင်းတော့မဟုတ်ဘူးတော်တော်တန်တမဆိုတာကသန္တတအမျိုးမျိုးရှိကြပါလေသန္တတအမျိုးမျိုးရှိတယ်ဆိုတာကတချို့တချို့ပုဂ္ဂိုလ်များကသမ္မာသမ္ဗောဓိဉာဏ်ဖြင့်ဘုရားကိုသမ္မာသမ္ဗောဓိဉာဏ်ရရှိပြီးမှသဗ္ဗညုတဉာဏ်ရရှိပြီးမှဘုရားကိုအဆုံးသတ်ခြင်းကြတယ်တချို့တချို့ပုဂ္ဂိုလ်တွေကတော့ပိစိကဘောဓိဉာဏ်ရရှိပြီးမှဘုရားကိုအဆုံးသတ်ခြင်းကြတယ်တချို့ကဧကသဝကဘောဓိဉာဏ်မဟာသဝကဘောဓိဉာဏ်ပကတိသဝကဘောဓိဉာဏ်ဆိုတဲ့ဘောဓိဉာဏ်တစ်ခုကိုရရှိပြီးမှဘုရားကိုအဆုံးသတ်ခြင်းကြတယ်ဤတဲ့ဘွယ်တူလေးဆင်းမြန်းပြီးမှဘဝကိုအဆုံးသတ်ခြင်းတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်။အဲဒီလိုပုဂ္ဂိုလ်တွေရဲ့ဆန္ဒတတ်တွေကမတူညီဘူး။တချို့ကြတော့လည်းဘုံစဉ်ဆံပြီးတော့မှပဲဘဝကိုအဆုံးသတ်ခြင်းကြတယ်။အဲဒီလိုဆန္ဒတတ်တွေကမတူညီတဲ့အတွက်နောက်အနာဂတ်ဆိုတာလည်းဘဝအလုံးမှတူညီမှုရှိနိုင်ပါမလား။မရှိနိုင်ဘူး။မရှိနိုင်တဲ့အတွက်အခုမိမိကမိမိတောင်းထားတဲ့အဆုနဲ့ပေါ့နော်။နိဗ္ဗာန်ကိုတောင်းတဲ့ဆိုတော့ခိတ္တခဏထပ်ပြီးမိမိတောင်းတဲ့အနာဂတ်ဘဝအတွက်မျှော်လင့်တောင်းတပြီးရည်ရွယ်ပြီးပြည့်စုံပြည့်ထောင်ထားတဲ့အဝိဇ္ဇာတဏဥပဒံတို့ခြံရံထားတဲ့သင်္ခါရကံလို့ဆိုအပ်တဲ့ကမ္မဝတ်ဖြစ်နောက်ဝိပါကဝတ်တည်ဖြစ်မဖြစ်ကိုလှမ်းပြီးရှုရမယ်။အဲဒီလိုရှုတဲ့အပိုင်းလေးမှာမိမိဘဝတစ်လျှောက်မှာအနာဂတ်ဘဝအတွက်ရည်ရွယ်ပြီးပြည့်စုံပြည့်ထောင်ထားတဲ့ကံဒီများစွာရှိကောင်းရှိပါလိမ့်မယ်။ထိုကံဒီတွေကမိမိကစိတ်အခြေနဲ့ဆိုအာအယအဆုံးကံတစ်ခုကိုရွေးချယ်ပါအဲ့ဒီလိုကံတခုကိုရွေးချယ်ပြီးတဲ့အချိန်ခါမှာထိုကံကြောင့်ထိုအနာဂတ်မှာမိမိမျှော်လင့်တောင်းထားထားတဲ့ဘဝဖြစ်မဖြစ်ကိုတော့တတိချာချာနှံ့ကြည့်ရတယ်။ဤပုံကျင်ဤကတော့အတိတ်ရှုတဲ့ရှုခွက်နဲ့သဘောချင်းဆင်းပါတယ်။ဘယ်လိုသဘောချင်းဆင်းနေကြလဲလို့မေးရင်တော့ အတိအကြောင်းတရားတွေကိုရှာဖွေခြင်းအချင်းကကအဝိဇ္ဇာတနာဥပါဒံဆိုတဲ့ကိလေသာဝတ္တရားတွေကိုပထမရှာဖွေရရှာဖွေပြီးတဲ့အခါတော့အဝိဇ္ဇာတနာဥပါဒံဆိုတဲ့ကိလေသာဝတ္တရားတွေရဲ့လှုံ့ဆော်ချက်ကြောင့်သင်္ခါရကံဆိုတဲ့ကာမဝတ္တရားတွေကိုမိမိကပြုစုပြုထောင်ခဲ့ပြုထောင်လိုက်တဲ့ဒီသင်္ခါရကံဆိုတဲ့ကာမဝတ္တတခါမြင်အောင်ပြန်ကြည့်ရတယ်ဒီလောက်ပြောရင်နားလည်တဲ့ပုဂ္ဂိုလ်လည်းရှိလိမ့်မယ်နော်နားမလည်တဲ့ပုဂ္ဂိုလ်တွေအတွက်ထပ်ပြောမယ်ညကတော့ဒီပိဋကဓမ္မဗန္ဒကာရိကဖြစ်တော်မူတဲ့မင်းကိုယ်တော်ဘုရားကြီးရဲ့ဆုတောင်းခံလေးပြောခဲ့ပါတယ်ဒီနေ့တော့တောင်မြုပ်မဟာကန္တယုံဆိုတော်ဘုရားရဲ့ဆုတောင်းခံလေးဘုန်းကြီးပြောဖို့ရည်ရွယ်ပါတယ်တောင်မြုပ်မဟာကန္တယုံဆိုတော်ဘုရားကဘာဆုတောင်းတယ်သူရဲ့ဆုတောင်းခံလေးပြန်ကြည့်လိုက်ရင်သူကလူပဲဖြစ်ခြင်းနဲ့ယဟန်ပဲဖြစ်ခြင်းနဲ့သာသနာပြုခြင်းနဲ့ပြီးတော့လူလို့အတိမားနေတဲ့သဘောကဘာလဲအဝိဇ္ဇာယဟန်လို့အတိမားနေတဲ့သဘောကအဝိဇ္ဇာတို့လူဘဝယဟန်ဘဝကိုတွေ့တာမဲ့မောနေတဲ့သဘောလေးကတဏှာစိတ်ကပင်ဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့ဘဝတစ်ချက်မှာကုသိုလ်သင်္ခါရတရားတွေများစွာပြည့်စုံပြည့်ထောင်ခဲ့ပါတယ်အဲ့ဒီပြည့်စုံပြည့်ထောင်လိုက်တဲ့ကုသိုလ်သင်္ခါရတရားတွေကအနိစ္စတရားသာဖြစ်တယ်ဖြစ်ပြီးရင်ပြတ်သွားမယ်ဒုက္ခသောသင်္ခါရတရားတွေဖြစ်ပြတ်ချုပ်ပြတ်သွားတဲ့အချိန်ခါမှာနောက်တစ်ချိန်မျောလင့်တောက်တာနေတဲ့လူဘဝယဟန်ဘဝကိုရစီနှိမ်တဲ့စွန့်ရင်ကမ္မတတ္တိလေးယုံနာအစင်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတဲ့အဲ့ဒီစွန့်ရင်ကမ္မတတ္တိလေးကိုတော့ဘာလို့ခေါ်လဲကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်းကားကိုစုံသွားတယ်အဲ့ဒီကမ္မတတ္တိအတိတ်ကကမ္မတတ္တိကြောင့်ပိဿုပ္ပံမှာခန္ဓာငါးပါးယုတ်တရားနံတရားတွေသင်္ချာဖြစ်တာကိုရှုနိုင်တဲ့ယောဂီပုဂ္ဂိုလ်အဖို့နောက်အနာဂတ်မှာလဲဒီသင်္ခါရကံနေကြောင့်တော့ဟောဒီကမ္မတ္တိကြောင့်ခန္ဓာငါးပါးယုတ်တရားနံတရားတို့သင်္ချာဖြစ်မဖြစ်ကိုလှမ်းကြည့်လိုက်ရင်ဖြစ်ရင်လည်းဖြစ်တယ်ဆိုတာတွန်းတွေ့တယ်မဖြစ်လည်းမဖြစ်ဘူးဆိုတာတွေ့တတ်ပါတယ်နော်အဲ့ဒီနည်းစနစ်ကတော့ဉာဏ်ပညာထက်မြက်တဲ့တော်ကောင်းများအတွက်တက်ရိုက်လှမ်းရှုတဲ့နည်းစနစ်ပဲအဲ့ဒီရှုဖို့နည်းစနစ်ဖြင့်ရှုလို့မရခဲ့ရင်တော့ဘာလို့ရတယ်လဲပိဿုပ္ပံမှာယုတ်တိနန္ဒီတစ်ဖန်ပြန်သိသိပြီးတော့ဒီခါကျတော့အနာဂတ်ဘက်ကိုတားဆိုပြီးတော့နှစ်ဖန်ဖြစ်မဲ့ယုတ်တစ်ဖန်ဖြစ်မဲ့ယုတ်နောက်တစ်လဖြစ်မဲ့ယုတ်နောက်တစ်နှစ်ဖြစ်မဲ့ယုတ်ဆက်ပြီးဖြစ်အနာဂတ်ဘက်တားဆိုပြီးတော့ယုတ်တိနန္ဒီသိသိသွားရပါတယ်သိသိလိုက်တဲ့အချိန်ခါမှာဒီဘုရားတေဂာနိကလာမရဏသာနာဇောဆက်ပြီးဆက်လိုက်တဲ့အချိန်ခါမှာထိုမရဏသာနာဇောအချိန်ခါမှာဒီရှိနေတဲ့နှလုံးအင်အတွင်းမှာဒီရှိတဲ့54မျိုးသောယုတ်တွေကိုဥစားပြီးပြီးသိသိရတယ်အဲ့ဒီမဟာရိယဝုဒ္ဓကိုမိအောင်တဖန်ပြန်ပြီးသိသိရတယ်။အဲ့ဒီဟရိယဝုဒ္ဓရုပ်ကိုသိသိနိုင်တဲ့ယောဂီတော်ကောင်းကဒီဟရိယဝုဒ္ဓကိုမိတွေ့ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘွေမင်းတို့မနောအတ္တိတကိုလည်းလောလောကူကူသိသိလို့ရလိမ့်မယ်။အင်းရှင်ဘွေမင်းတို့အတ္တိတကိုလောလောကူကူသိသိလို့ရတဲ့ထိုတော်ကောင်းသည်ဘာလို့ရမလဲ။ဘွေမင်းတို့အတ္တိလေးကိုမသိမီဒီဘက်ပိုင်းကိုဆုပ်ကြည့်လိုက်။ဒီမဲ့သင်္ကန်ဒီကလာဘက်ကိုရှေ့တွန်းကြည့်လိုက်။အဲ့ဒီလိုရှေ့တွန်းနောက်ဆုပ်လှုပ်ပြီးတော့ကျင်းဖံများစွာကြည့်လိုက်တဲ့အချိန်ခါမှာဒီဘဝမနောအကြည့်မှာအကျုပ်ပေးမဲ့ကံရဲ့စွန့်အင်တတ်တင်ကြောင့်ကံကမ္မနမိတ်ဂရိနမိတ်ခေါ်တဲ့နမိတ်၃မျိုး၃မျိုးမျိုးထင်ထင်မြဲဓမ္မတာဖြစ်ပါလေ။ပြီးတော့ဘုရားမှာပန်းလှူခဲ့တဲ့အာယုံလေးကအကျုပ်ပြီးတော့မယ်ဆိုရင်ထွက်ချင်းကမ္မဖန်းဘုရားကိုတဖန်ပြန်ပြီးပန်းလှူနေတဲ့ပုံတော်လဲထင်ထင်ထင်နေတတ်တယ်။သို့မဟုတ်ဘုရားတော်လဲထင်ထင်ထင်နေတတ်တယ်။သို့မဟုတ်လှူပဝုထုဖြစ်တဲ့ပန်းဒီတော်လဲထင်ထင်ထင်နေတတ်တယ်။သောမမိမိကလုတ်ဘွားသွားတော့မယ်ဆိုလို့ရှိရင်အမိဝိုင်းကြီးလိုခေါ်ဆိုအပ်တဲ့ကပလာနီယောင်အစင်းရှိနေတဲ့ဂရိနမိတ်တော်လဲထင်းချင်းထင်းမယ်ဒါ၃မျိုး၃မျိုးမျိုးတော့ထင်းမြဲဓမ္မတာဖြစ်ပါတယ်အဲ့ဒီမရဏသန္တအခါမှာထင်းနေတဲ့အာယုန်နမိတ်ကိုအခြေခံပြီးတော့အဲ့ဒီမှာဥပမာဘုရားမှာပန်းလှူတဲ့ကံကအကျိုးပေးတော့မယ်ဆိုရင်ဘုရားပန်းလှူနေတဲ့ဘက်ကိုပြန်အာယုန်ယူပြီးတော့ရှေ့တွန်းနောက်ဆုံးကြည့်လိုက်တဲ့အချိန်ကမှပန်းလှူနေတော့ကဖြစ်ပေါ်တဲ့စိတ်အစဉ်တွေကိုပြန်ပြီးရှာဖွေရတယ်အဲ့ဒီလိုရှေ့တွန်းနောက်ဆုံးလုပ်ပြီးရှာဖွေတဲ့အပိုင်းမှာတခြင်းကပန်းလှူခဲ့တဲ့ကံကအကျိုးပေးတော့မယ်မှန်ရင်အဲ့ဒီပန်းလှူတဲ့ပုံအထိအာယုံနဲ့မှထင်လာတယ်။ထင်လာလိုက်လို့ရှိရင်တော့ဒီပန်းလှူတဲ့ပုံလေးကိုဖမ်းပြီးတလေးပန်းဆက်လိုက်ရင်ကလပ်အမုံလေးတွေဖြစ်တယ်။အဲ့ဒီကလပ်အမုံလေးတွေဖြစ်သွားတဲ့အချိန်ခါမှာ6ဌာန42ခုတတ်တာရှိတဲ့ရုပ်တွေပြန်ပြီးတက်ခွဲရတယ်။ရုပ်တရားတွေပြန်သိမ်းစီရတယ်။သိမ်းစီပြီးတဲ့အခါနှလုံးအင်အတွင်းမှာတည်ရှိတဲ့54မျိုးသောရုပ်တွေကိုတဖန်ပြန်သိမ်းစီအရိယဝတ္ထုရုပ်ကိုမိအောင်တဖန်ပြန်ပြီးတော့ရှုရတယ်။ဟရိယဝုဒ္ဓကိုသိသိပြီးတဲ့အချိန်ခါကျတော့မှဟရိယဝုဒ္ဓကိုမိတွေ့ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘွေမနောအကြည့်ကိုတစ်ဆင့်ပြန်ပြီးသိသိရတယ်။ သိသိလိုက်လို့ဘဝမနောကြိတ္တကိုသိသိလို့အောင်မြင်မှုရတဲ့အခါမှာအဲ့ဒီပန်းကျိုစဉ်အချိန်ကမှဘာစုတောင်းတယ်ဘာစိတ်အစဉ်နေဖြစ်နေတယ်ဆိုတာတဖန်ပြန်ပြီးတော့ကြည့်ရကြည့်လိုက်တဲ့အချိန်ကကြတော့မှအဲ့ဒီမှာအနာဂတ်ဘဝမှာမိမိကယောက်ျားဘဝစုတောင်းခဲ့ရင်လည်းယောက်ျားဘဝယဟန်ဘဝစုတောင်းခဲ့ရင်လည်းယဟန်ဘဝစသည်ဖြင့်ပေါ့နော်အဲ့ဒီလိုယောက်ျားလိုယဟန်လိုအတိမအနေနဲ့အဝိဇ္ဇာယောက်ျားဘဝယဟန်ဘဝကိုလှန့်တွဲတမ်းမဲမောနေတယ်တဏ္ဍစိတ်ကဆွံ့နေတဲ့ဥပါဒံဒီအဝိဇ္ဇာတဏ္ဍဥပါဒံသုတ်ကိုခြံရံပြီးတော့ဘုရားအားပန်းပူဇော်လှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာသင်္ခါရတရားတွေဖြစ်ဖြစ်နေရမြင်အောင်ကြည့်ရအဲ့ဒီသင်္ခါရတရားတွေကိုတွေ့တဲ့အခါဒီသင်္ခါရတရားတွေကအနိစ္စတရားဖြစ်ခြင်းကြောင့်ဖြစ်ပြီးတဲ့ပြတ်သွားတယ်ပြတ်သွားတဲ့အချိန်ကမှနောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့ယောက်ျားဘဝယဟန်ဘဝကိုဖြစ်စေနိုင်တဲ့ဇွန့်ရင်ကမ္မတ္တတိယုံနာအစဉ်မှမြုပ်နံပြီးမှချုပ်ပြတ်သွားတယ်ချုပ်ပြတ်သွားခဲ့လို့ရှိရင်အဲ့ဒီကမ္မတ္တိဆိုရင်လေကိုမြေအောင်တဖန်တဆင့်တက်ပြီးတော့ရှားဖွေရတယ်ရှားဖွေပြီးတဲ့အခါကျတော့အဲ့ဒီကမ္မတ္တိလေးကြထိုမရဏသနာဆိုရင်နောက်ဆွေမှာဖြစ်ပေါ်လက်တန့်ဖြစ်တဲ့သုတိအပိခိုဘက်ဘက်မှာပရိဒဏ်တွေပြန်ဖြစ်မယ်အဲ့ဒီပရိဒဏ်တွေရုပ်တွေနာနေကိုတဖန်ပြန်သိသိပြီးတော့အဲ့ဒီပရိဒဏ်တွေရုပ်နာနေတွေဒီဘက်ကပန်းလူခဲ့တဲ့ကုသိုလ်သင်္ခါရကမ္မတ္တိဆွမ်းအားကြောင့်ဖြစ်မဖြစ်ခိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ထက်ခါထက်ခါကြည့်ရကမ္မတ္တိကိုကြည့်လိုက်အနာဂတ်ပရိသန္ဓေခန္ဓာငါးပါးမှာတည်ရှိတဲ့ယုတ်တရားတွေကိုကြည့်လိုက်စသည်ဖြင့်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်ရတယ်ယုတ်တရားတွေဖြစ်တဲ့တွေ့ပြီးတဖွာဖွာဖြစ်နေပြီဒီကမ္မတ္တတိလေးကယုတ်တရားတွေတဖွာဖွာဆက်တက်ဖြစ်နေတာတွေ့ပြီးဆိုရင်နန္တရားတွေလည်းဖြစ်မဖြစ်ဆက်လက်ပြီးတော့သိသိကြည့်ရပါတယ်အဲဒီလိုသိသိမှုအောင်မြင်ခဲ့ရင်အဲဒီအချိန်ကကြတော့မှအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံကအကြောင်းတရားရူပခန္ဓာကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရကအကြောင်းတရားရူပခန္ဓာကအကျိုးတရားကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံကအကြောင်းတရားရူပခန္ဓာကအကျိုးတရားသတ္တဖြင့်ဒီခန္ဓာအကြောင်းအကျိုးသိသိရပါတယ်တို့တော့အဲ့ဒါဘုံသိကျင့်သူဖြစ်မလားတဲ့ညကလည်းဒီကြောင့်တော့ဟောခဲ့ပါတယ်နိပရိဒ္ဒနဲ့ညပရိဒ္ဒမတူတော့ဘုန်းကြီးကနည်းနည်းတော့ထပ်ပြောဖို့လွတ်လိမ့်မယ်ထင်တယ်နော်ကျင်းတယ်ဖြစ်မလားဆိုတော့ဘုနကပြောကြတဲ့အတိုင်းပဲအနာဂတ်ခန္ဓာငါးပါးအပေါ်မှာတွေ့တာမေမောတည်တဲ့တဏှာကိုကင်းပြရုပ်သိမ်းချုပ်ငင်းအောင်တင့်နိုင်ခဲ့ရင်ကျင်းတယ်မဖြစ်တော့ဘူးဒီဘက်မှာပဲပြတ်သွားမယ်ဒါကြောင့်အနာဂတ်ခန္ဓာငါးပါးအပေါ်မှာတွေ့တာမေမောတည်တဲ့ဒီတဏှာကိုကင်းပြရုပ်သိမ်းချုပ်ငင်းအောင်မိမိကမကျင့်နိုင်ဘူးဆိုရင်တော့အနာဂတ်ကဖြစ်မှာပဲဒါကြောင့်ဘုရားဥဒ္ဓဘုဒ္ဓဝါဒတို့ဟိန္ဒူဝါဒမှာလည်းရှိတဲ့ကျမဆိုတဲ့ပုံစံလိုဘုံသိသတ်မှတ်ချက်မျိုးဟုတ်သလားမဟုတ်ဘူးဝိမိစ္ဆဝါဒီခွဲခြားဝေဖန်ပြီးဟောထားတဲ့ဝါဒပါအဲဒီရင်မိမိကဒီအနန္တအပေါ်မှာတွေ့တာမေမောနေတဲ့တဏှာကိုပြင်ပြရုပ်သိမ်းချုပ်ငင်းအောင်ကြည့်နေတယ်ဆိုရင်ဘာလုပ်ရမလဲတို့အနန္တခန္ဓာငါးပါးအဝင်အပါဖြစ်တဲ့အတိတ်ကမိစ္ဆုပံအစ္ဆတဗိဒ္ဒဩလာရိကဒုက္ခမဟိနပဏိတလူရတန်တိကခေါ်တဲ့တစ်ဆက်တစ်မျိုးသောအခြင်းအပြင်ဒီနေတဲ့ဒီခန္ဓာငါးပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်တင်ပြီးတူညီသောဝိပဿနာရှုပါဝိပဿနာရှုလိုက်မယ်ဆိုလို့ရှိရင်တို့အနာဂတ်ခန္ဓာငါးပါးအဝင်အပါဖြစ်တဲ့တစ္ဆေတမျိုးသောအခြင်းအပြင်ဒီနေ့ဒီခန္ဓာငါးပါးတို့အပေါ်၌တွေ့တံမေမောနေတဲ့တဏှာဆွဲမှန်တာဆွဲတိတိဆွဲခေါ်တဲ့အဆွဲ၃မျိုးတင်ပြုတ်ကြသွားပါလိမ့်မယ်အနေဇာနုပါဒနာဉာဏ်ကမာနဆွဲကိုဖြိုးနှိမ့်တဲ့အစွမ်းအားရှိဒုက္ခနုပါဒနာဉာဏ်ကတဏှာဆွဲကိုဖြိုးခွဲနှိမ့်တဲ့အစွမ်းအားရှိပါလိမ့်အနတ္တဥပါဒနာဉာဏ်ကအတ္တဇွဲကိုဖြုတ်ခွဲနိုင်တဲ့အစွမ်းအားရှိပါတယ်။သို့တော့ဒီအနုပါဒနာဉာဏ်သုံးပါးမှာအနိစ္စဥပါဒနာဉာဏ်ကမာနဇွဲကိုဖြုတ်ခွဲနိုင်တယ်ဆိုတာကဒုက္ခဥပါဒနာဉာဏ်အနတ္တဥပါဒနာဉာဏ်နှစ်ပါးတို့ရဲ့အာတိသောမိယာဥပါဒိကတတ္တိနဲ့ကျေစုပြုပေးမှစွမ်းအားရင်ထင်မြင်လာတဲ့အခါဖြုတ်ခွဲနိုင်တယ်။ဒုက္ခအနိစ္စဥပါဒနာဉာဏ်တသက်ကဖြုတ်ခွဲနိုင်တာတော့မဟုတ်ဘူး။ဒုက္ခဥပါဒနာညာအနတ္တဥပါဒနာညာနှစ်ပါးတို့ကအပိထောက်ပံမှဖြုတ်ခွဲနိုင်တဲ့သဘောရှိအလားတူပဲဒုက္ခဥပါဒနာညာကတဏှာဆွဲကိုဖြုတ်ခွဲနိုင်တယ်ဆိုတာကလည်းအနိစ္စဥပါဒနာညာအနတ္တဥပါဒနာညာနှစ်ပါးတို့ကအာတိသောမိယာဥပါနိတိယတတ္တိနဲ့ကျေစုပြုပေးပါမှဖြုတ်ခွဲနိုင်တယ်ဆိုအားရှိဒုက္ခဥပါဒနာညာတတ္တဖြင့်ဒီတဏှာဆွဲကိုဖြုတ်ခွဲနိုင်တယ်ဆိုအားမရှိဘူးအလားတူပဲအနတ္တဥပါဒနာညာကအတ္တဇွဲကိုဖြုတ်ခွဲနိုင်တယ်ဆိုတာကလည်းအနိစ္စဥပါဒနာညာဒုက္ခဥပါဒနာညာနှစ်ပါးတို့ကအာတိသောမိယာဥပါနိတိယတတ္တိနဲ့ကျေစုပြုတ်ပေးပါမှတန်လျင်ဖြုတ်ခွဲနိုင်တယ်ဆိုအားရှိတယ်။အနိစ္စဥပါဒနာညာဒုက္ခဥပါဒနာညာတို့ရဲ့အာတိသောမိယာဥပါနိတိယတတ္တိဖြင့်ကျေစုပြုတ်မှုအရှင်ဝါကိုမဆက်ခံခဲ့ရရင် နတ္တ ानु ပါဒနာဉာဏ်ကလည်းအတ္တဇွဲကိုဖြိုခွင်းနေတယ်ဆိုတာမရှိဘူးတဲ့ဒါကဝိသုဏိမေအထက်ကရာနဲ့ဝိသုဏိမေမဟာတိဂါတို့မှာရှင်းလင်းတင်ပြထားတာအချက်တွေကဒါအတူတူကောက်ထုတ်ပြတဲ့အချက်ပါကိုယ်လိုယုတ်တိဏ္ဏတွေအကြောင်းတရားအကျိုးတရားတွေကိုသိသိထက်ထက်တဲ့ယောဂီတော်ကောင်းကဒီယုတ်တရားတိဏ္ဏတရားဒီအကြောင်းတရားဒီအကျိုးတရားတွေကိုဖြစ်ပြီးပြတာကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ယူတယ်။ဖြစ်ခြင်းပြင်းခြင်းဖြစ်အနိစ္စခန္ဓာရတဲ့သဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ယူတယ်။မမျက်စိပဲအကျိကအခိုင်းမှနှစ်သာရအဖြစ်ဒီနေ့တဲ့အတ္တမဟုတ်တဲ့သဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ကြည့်ပြီးတော့အနတ္တလို့လည်းယူတယ်။တစ်ချိန်နဲ့ပြန်လို့ယူတာတော့မဟုတ်ဘူးနော်။အနိစ္စတတ္တယူလိုက်တထိုင်းယူခြင်းလည်းယူသုံးဖို့5မိနစ်10မိနစ်စသည်ရှုခြင်းလဲရှုဒုက္ခတတရှုအနတ္တတတရှုအဲ့ဒီလိုရှုရှုလိုက်တဲ့အပိုင်းမှာဒီယုတ်တရားကိုရှုရှုနန္တရားကိုပဲရှုရှုအကြောင်းတရားပဲရှုရှုအကျိုးတရားပဲရှုရှုဘယ်တရားကိုပဲဖြစ်ဖြစ်ရှုလိုက်ရင်ဖြစ်ပြီးတဲ့နဲ့ချင်းချင်းပြတ်တယ်မျက်စိတမိတ်လျှောက်တပြက်လို့ခေါ်ဆိုအပ်တဲ့အချိန်ကာလအတွင်းမှာအချိန်ကလေးပေါင်းများစွာဖြစ်ပြီးပြတ်တယ်အဲ့ဒီလိုဖြစ်ပြီးပြတ်နေတဲ့ယုတ်တဘာဝအနန္တဘာဝကလည်း30ဘောအတွင်းမှာဘာရှိသေးတယ်လို့လှမ်းပြီးရှာဖွေကြည့်တော့လည်းဘာမှမတွေ့ဘူးဘာဖြစ်လို့လဲ30ဘုံကိုခြုံကုန်ပြီးဣဇ္ဇဒဗိဒ္ဓနှစ်ဌာနလုံးမှာယုတ်နံတင်းကိုသိသိထားနိုင်တဲ့သူတော်ကောင်းဖြစ်နေတယ်။ဒီတော့ယုတ်နံကလွဲ့ရင်30ဘုံအတွင်းမှာဘာမှမရှိဘူးရှိနေတဲ့ဒီ30ဘုံအတွင်းရှိတဲ့ယုတ်ဒီနန္ဒီကလည်းဣဇ္ဇဒယုတ်နံပဲကြည့်ကြည့်ဗိဒ္ဓယုတ်နံပဲကြည့်ကြည့်ချက်ချင်းဖြစ်ပြီးတာနဲ့ပြက်ဖြစ်ပြီးတာနဲ့ပြက်နေတဲ့ဒီသဘာဝဒီတဲမှာဒါကငါပဲဒါကသူပဲဒါကယောက်ျားဒါကမိန်းမဒါကသားဒါကသမီးလို့ပြောပြလောက်တဲ့အချိန်လေးတောင်ရှိသလားမရှိဘူးနော်အဲ့ဒီအချိန်ခါမှာပရမတ္ထဓမ္မသဘာဝတည်းရဲ့ပုံမှန်ကိုထုတ်တင်သိနေတဲ့အတွက်အနိစ္စပုံမှန်ကိုထုတ်တင်သိနေတဲ့အတွက်ငါငါလွတ်ထောင်လွတ်တက်ကြနေတဲ့မာနတွေဖြစ်ခွင့်ရှိရောမလားမရှိတော့မာနအခွင့်အရေးတွေဆုံးရှုံးသွားတယ်ဒီတော့ဒီမာနတွေကိုဖြုတ်ခွဲခြင်းတဲ့ပုဂ္ဂိုလ်တယောက်ကဒီအနိစ္စဥပါဒနာဉာဏ်ကြီးကိုရင့်ကျက်အောင်ကြိုးပမ်းဖို့မလိုဘူးလားလိုအပ်နေတယ်နောက်တစ်ခုဒီယုတ်တရားဒီနံတရားတွေမှာဒီအကြောင်းတရားဒီအကျိုးတရားတွေမှာဖြစ်ပြီးပြည့်နေတဲ့အတွက်ဖြစ်ချင်းပြည့်ချင်းတန်ကျက်ဖြစ်အမြင့်မပြအနှင်းမနှိမ့်တဲ့ခန္ဓာရတဲ့တရားတွေကြီးပဲရှိတယ်ဆိုတာတွေ့ပြီ။အဲဒီယုံနာနေတဲ့မှာဖြစ်ချင်းပြည့်ချင်းတန်ကျက်ဖြစ်အမြင့်မပြအနှင်းမနှိမ့်တဲ့ခန္ဓာခန္ဓာရတဲ့တရားအစုပ်ပေါ်မှာရှိပြီးမဖြစ်ဖြစ်ချင်းပြည့်ချင်းတန်ကျက်ဖြစ်အနှင်းမအနှိမ့်တဲ့မခံရတဲ့ယုံနာဆိုတာမရှိပါလားလို့ဒီလိုသဘောပေါက်တဲ့အချိန်ခါမှာဒီလိုဖြစ်ချင်းပြည့်ချင်းတန်ကျက်ဖြစ်အနှိမ့်တဲ့ခန္ဓာရတဲ့ယုံတဘာဝဒီအပေါ်မှာတွေ့တယ်မင်မောနေတဲ့စိတ်ဓာတ်တွေထိုချင်းခါမှာတရင်ကအဖြစ်တော့ပြုတ်ခွဲမသွားဘူးလားပြုတ်ခွဲသွားတယ်ဘာဖြစ်လို့လဲဒါလေးသမီးလေးတွေမွေးလာလိုက်သေးသွားလိုက်မွေးလာလိုက်သေးသွားလိုက်မွေးလာလိုက်သေးသွားလိုက်ဒီလိုဆွေးတော့မိဘတွေစိတ်ထဲဘယ်လိုဖြစ်လာလဲဩတို့ကိုတက်တက်လာပြီးတော့ဒုက္ခပေးနေတာပဲဆိုပြီးဒီလိုဒုက္ခအတိညာလေးပေါ်မလာဘူးလား
ပေါ်လာ
အဲ့ဒီပုံစံအတိုင်းပဲယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတွေမေတ္တရားကိုပဲမဆိုကြည့်လိုက်တဲ့အခါဖြစ်ပြီးလိုက်ပြတ်သွားလိုက်ဖြစ်ပြီးလိုက်ပြတ်သွားလိုက်ဖြစ်ချင်းပြည့်ချင်းတန်ကျက်ဖြစ်အမျက်မပြတ်ဒီယုတ်နန္တရားနှိမ့်ဆက်ခန္ဓာရဒီလိုဖြစ်ချင်းပြည့်ချင်းတန်ကျက်ဖြစ်အနှိမ့်ဆက်ခန္ဓာရတဲ့ဒီတရားတွေအပေါ်၌အစွဲကြီးစွဲနေတဲ့ဒီတဏှာစွဲကိုဖြစ်နိုင်အောင်မလားမဖြစ်နိုင်ဘူးဖြစ်ခွင့်မရှိတော့ဒုက္ခင်္ဂမှာဒုက္ခဥပါဒနာညာကတဏှာစွဲကိုတရင်ကအပြင်ဖြိုခွဲသွားမှဖြစ်တယ်အလားတူပဲဒီယုတ်ဒီနန္ဒီထဲမှာမပြည့်စည်ပဲအကျေကဲအခိုင်မာနှစ်သာရအဖြစ်ဒီနေတဲ့အတ္တကိုလိုက်ပြီးရှာဖွေကြည့်တယ်ရှာဖွေလို့မတွေ့ဘူးယုတ်နံအစုပုံသာတွေ့တယ်အကြောင်းတရားအကျိုးတရားအစုပုံသာတွေ့တယ်ဒီယုတ်နံအကြောင်းကျိုးသင်္ခါရတရားအစုပုံတွေကမပြည့်စည်ပဲအကျေကဲအခိုင်မာနှစ်သာရအဖြစ်ဒီနေတဲ့အတ္တတရားတွေလည်းမဟုတ်ကြဘူးအတ္တကိုလိုက်ပြီးဒီယုတ်နံအစုပုံသင်္ခါရတရားအစုပုံထဲမှာရှာဖွေကြည့်တော့လေအတ္တကရှာလို့မတွေ့ဘူး30ဘုံအတွင်းမှာဒီယုံနာကလွဲ့ရအကြောင်းတရားအကျိုးတရားကလွဲ့ရဘာမှလည်းမရှိဘူးရှိနေတဲ့ဒီအကြောင်းတရားအကျိုးတရားယုံနာယုတ်တရားနန္တရားတွေထဲမှာလည်းဒီအတ္တကမရှိဘူးမရှိတဲ့အတွက်အနတ္တလို့တွင်တွင်ရှုလိုက်ရအနတ္တဥပါဒနာဉာဏ်အမြင်ရင့်တန်လာတဲ့အခါမှာဒီအနတ္တဥပါဒနာဉာဏ်ကဒီအတ္တဇွဲကိုဖြိုခွဲနိုင်တဲ့ဆောင်းအားမရှိဘူးလားရှိသွားတယ်ဒါကြောင့်ဒီအနိစ္စဥပါဒနာညာဒုက္ခဥပါဒနာညာအနတ္တဥပါဒနာညာသုံးခုလုံးကိုယောဂီပုဂ္ဂိုလ်တွေရှုဖို့မလိုဘူးလားလိုအပ်တယ်လိုအပ်တဲ့အချိန်ခါကျတော့အနတ္တဥပါဒနာညာကအနတ္တယောဂီတော်ဆိုတာကဥစ္စတို့သာသနာတော်အတွင်းမှာတည်ရှိနိုင်တဲ့ယောဂီတာဖြစ်ပါတယ်သာသနာပတ်အချိန်ခါကာလမှာတည်ရှိနိုင်တဲ့ယောဂီတော်မျိုးမဟုတ်ဘူးသာသနာပတ်အချိန်ခါကာလမှာဥစ္စတို့ဖျားအလောင်းတော်တရပင်ကအရှင်အသေးဆိုတာပေါ်ခဲ့ဖို့ပါတယ် ကိုယ်တရားပင်ကရှင်တိကြီးကမိမိထံမှောက်သို့ဆက်ရောက်လာတဲ့သူတော်ကောင်းတွေကိုအနိစ္စလို့ရှုဖို့ဒုက္ခလို့ရှုဖို့သင်္ခါရတရားတွေကိုအနိစ္စဒုက္ခရှုဖို့ရန်အတွက်ညွှန်ကြားပေးနိုင်တယ်။ဒါပေမဲ့လို့အနတ္တလို့ရှုဖို့သူကညွှန်ကြားမပေးနိုင်ခဲ့ဘူး။ဘာဖြစ်လို့မညွှန်ကြားပေးနိုင်တယ်လို့မေးရင်တော့အနတ္တနုပါဒနာဉာဏ်ကသဗ္ဗညောသမ္မာသမ္ဗုဒ္ဓဖျားရှင်တို့ရဲ့အရာသာဖြစ်တဲ့ ဖြစ်တဲ့ဒါဝကရုရဲ့အရာလည်းမဟုတ်တခြားတခြားပုဂ္ဂိုလ်ရဲ့အရာလည်းမဟုတ်ဘူး။အကယ်၍သန္တရပင်ကရှင်ရည်တည်ထိုခေထိုခြင်းကကမိမိထံမှောက်သို့ဆက်ရောက်လာတဲ့တပိဒါဝကတွေကိုအနိစ္စ အနိစ္စနုပါဒနာညာဒုက္ခနုပါဒနာညာနှမျိုးသာညွှန်ကြားနိုင်ပြီးတော့အနတ္တနုပါဒနာညာကိုညွှန်ကြားပြတာနိုင်တဲ့ဆုံးဆုံးမှနိုင်တဲ့စွာအားမရှိကြလို့ဒီတော့ဒီအနတ္တနုပါဒနာညာမြင်နေမဲ့ချင်းကမှပေါ်လာတယ်လို့မေးရင်တော့နန္ဒတုယောကနဝိနိဘောဂေဂတိအနတ္တနတ္တလက္ခဏံယထာဝဟသရတာတောဥပ္ပခာတိနန္ဒတုယောအတိတိသောယုတ်တဏ္ဍတုကို ဝိနိဘုံစိတ်တော်တလုံးစီတလုံးစီညာဖြင့်ခွဲကြစေဖြာ၍ခဏဝိနိဘောဂေယုတ်တုံးယုတ်ခဲနန္တုနံကေဖြိုခွဲဖြစ်စီနိုင်ခဲ့သည်ရှိသောအနတ္တလက္ခဏအနတ္တလက္ခဏာတိယထာဝသရတာတောဟုမှတိုင်းသောမိမိဤသဘောလက္ခဏအဖြင့်ဥပါထတိယောဂဝသရပုဂ္ဂိုလ်ဤအသိဉာဏ်၌ထင်လာမြင်လာပေ၏။ ဗမဟောဝိနောတနီအထက်ကရာသမျက်နှာလေးဆယ်ခွန်မှာဖွင့်ဆိုထားပါတယ်အနတ္တလက္ခဏဘေခါမှာပေါ်လာတယ်လို့မေးတော့ယုတ်တဲ့အနန္တအတိတိကိုညံဖြင့်ဖြိုခွဲဖြည့်စီပြီးတော့ကဏလို့ခေါ်တဲ့ယုတ်တုံးယုတ်ခဲနန္တုနံခဲတွေကိုဖြိုခွဲဖောက်ထွင်းနိုင်တဲ့အချိန်ခါမှာအနတ္တနုပါဒနာရောင်ကြီးတော်သည်ယောဂဝသရပုဂ္ဂိုလ်ရဲ့ညံမှာရှေ့ရှုထင်လာပါတယ်ဒီလိုဖွင့်ဆိုထား ဒီတော့ယုတ်တုံးယုတ်ခဲယုတ်ကနနန္ဒနာဟာဘယ်နှမျိုးရှိတယ်လို့မေးတော့ယုတ်တရားပိုင်းမှာယုတ်ကနသုံးမျိုးရှိပါတယ်နန္ဒရားပိုင်းမှာနန္ဒနာက၄မျိုးရှိတယ်ယုတ်ကနသုံးမျိုးဆိုတာကနန္ဒတိကနသမုဟကနကိစ္ဆကနဆိုပြီးတော့ကနအတုံးအခက်ယုတ်ပိုင်းမှာသုံးမျိုးရှိတယ်နန္ဒတိကနဆိုတာကအခုဒီကကြီးတွေဒီတဲ့ဓဂမထံရှုဖို့တဲ့ပုဂ္ဂိုလ်တွေလည်းပါခြင်းပါကြပါလိမ့်မယ် မပါတော့လဲနည်းနည်းလေးအာယုံစိုက်ကြည့်ပါဒေါဏလေးကိုခန္ဓာကိုယ်နဲ့စိုက်ကြည့်လိုက်တဲ့ဒေါဏလေးတစ်ဆက်တည်းဖြစ်နေတယ်မာရာကိုစိုက်ကြည့်လိုက်ရင်မာရာလေးကတစ်ဆက်တည်းပဲတကိုယ်လုံးပြန့်ညင်းနဲ့ပြတ်မယ်မပြတ်တော့လဲအတုံးလိုက်အခက်လိုက်ဖြစ်နေတယ်ဉာဏ်နဲ့စိုက်ကြည့်လိုက်ရင်လည်းဒီလိုပဲပေါ့နော်အဲ့ဒီလိုဓာတ်ကိုစိုက်ကြည့်လိုက်တဲ့အပိုင်းမှာဘဒဝိဓာတ်ကိုစိုက ရှင်းနေတော့အဆက်မပြတ်ဆက်ဆက်ပြီးဖြစ်ပေါ်သွားတဲ့ယုတ်တရားဒီအစဉ်အတန်းဆိုတဲ့သန္တတိကြီးကဖောက်ထားတယ်နော်ဒါပေမဲ့ယောဂိတ္တရောကောင်းကဘုန်းကြီးဟောခဲ့တဲ့အတိုင်းတန်ကြီးလေးပါးကိုခန္ဓာကိုယ်မှာစိုက်နိုင်ပြီ။တမာတိထူတော်နိုင်တဲ့အခါတမာတိဒီကိစ္စကြီးမိသွားတော့အဖြူပေါ်တဲ့အဖြူမှဆက်ပြီးဓာလေးပါးစိုက်တဲ့အဖြူကနေအကြည်ပင်ကြီးတကိုယ်လုံးဖြစ်သွားတယ်။အကြည်မှဆက အမှုန်လေးတွေကွက်ထွက်ပြီးတော့ယုတ်ကလအမှုန်လေးတွေကိုမြင်နိုင်တယ်မမြင်ဒီအခြေတုံးကြီးမှာအာဂတကိုတက်ကိုမြင်အောင်စိုက်လိုက်ခဲ့တော့ကလအမှုန်တွေ့ပြီအဲ့ဒီကလအမှုန်တွေ့လိုက်တဲ့အချိန်ကမှဒီအမှုန်လေးတွေကဘောလိုက်ပြောလိုက်ဘောလိုက်ပြောလိုက်နေတော့အတုံးအခဲဆိုတဲ့အစဉ်အတန်းအတုံးခဲကြီးပြိုမသွားဘူးလားပြိုသွားတယ်အဲ့ဒါကိုတန်တိကနာခေါ်တယ်အဲ့ဒီတန်တိကနာအတုံးခဲကြီးပြိုရုံန 有的我的里的包住他的梦里面。你的你的梦的梦的回来也不特别。阿波地座我有阿心恩那亚的阿扎扎的飞的我的里的心有过没有心。不过嘛那里是给你妈给我的给你。Luckily, the Ali, luckily, Lenin, and Lemali, Buddy Labour, among Lady Madrula, Twitting. I don't think anything among Lady Ready, among Lady Mad, do not take down the Mamu, do not take down the Biohu, Mashibula, she. မာဒီမာမပြောခြင်းပြောမယ်ပေါ့သဘောတရားတစ်ခုကိုတော့ရှိမယ်။ကြံ့ခြင်းကြံ့မယ်ချောခြင်းချောမယ်သဘောတရားတစ်ခုကိုရှိမယ်။သူနဲ့ထိုက်တန်တော့အလေးချိန်ဝိတ်ကလေးကမရှိဘူးလား။ရှိနေတယ်နော်။ဒါကပထဝီဓာတ်ပဲ။အဲ့ဒီအမုံလေးထဲမှာစွတ်စွနေတဲ့သဘာဝလေးရှိမယ်။ယူစည်းတဲ့သဘောပဲ။ဒီအမုံထဲမှာခုနကဒီအမုံလေးကိုဖျော်ဖျက်ကြဲမတော့အောင်ဖွဲ့စည်းထားတဲ့သဘောလေးရှိမယ်။ဒါသင်္ကတိပြစုပ္ပတနာခေါ်တဲ့အဘောဓာတ်ရဲ့အာဖဏလက္ခဏာပဲ။ဒီမုံလေးဒီပူခြင်းပူမဲ့သုံးဖို့အေးခြင်းအေးမဲ့တိဇောတက်ရှိတယ်။အဲ့ဒီအမုံလေးတဲ့မှာသဘာဝတည်းဒီညင်းတဲ့ပြီမနေဘူးတွန်းခံလှုပ်ရှားနေတယ်ဒါဒီနေ့သိပ္ပံကလည်းလက်ခံပါတယ်နော်။အဲ့ဒီတွန်းခံနေတဲ့သဘောလှုပ်ရှားနေတဲ့သဘောထောက်ထားတဲ့သဘောလေးကဝါယောတပေါင်းလိုက်တော့ဓာတ်ပဏ္ဍပလည်း၄ပါး။အဲ့ဒီအမုံလေးကိုမျက်စိနဲ့မမြင်ကောင်းလို့သာပေါ့အဲ့ဒီမြင်ကောင်းလို့သာကြည့်မယ်ဆိုရင်သူနဲ့ထိုက်တန်တဲ့အယောင်အစင်းလေးမရှိဘူးလားရှိတယ်။သူနဲ့ထိုက်တန်တဲ့အနတ်ကောင်းခြင်းကောင်းမယ်ဆိုခြင်းဆိုမယ်ရှိမယ်။သူနဲ့ထိုက်တန်တဲ့အရာတာမရှိဘူးလား။ချိုးခြင်းချိုးမယ်ငန်းခြင်းငန်းမယ်ခါခြင်းခါမယ်စက်ခြင်းစက်မယ်ဖန်ခြင်းဖန်မယ်နော်။အရာတာတစ်ခုခုတော့ရှိမယ်။သူနဲ့ထိုက်တန်နေတဲ့အာရတဗီတာမင်တဩဇာတကလေးမရှိဘူးလား။ရှိနေတယ်။ပေါင်းလိုက်တော့သဘောတရားဘယ်နှခုလဲ၈ခု။တချို့ကြီးနေတဲ့ကလပ်ဖြစ်ခဲ့မယ်ဆိုရင်ဇီဝိတပါခဲ့မယ်အကြည်တန်လည်းပါမယ်ဆိုရင်၁၀ခုအထိရှိတယ်။တချို့မကြည်တဲ့အမုံမဲ့ဇိဝိတအတိဆိုရင်ကိုကိုရှိတတ်ပါလေ။အဲ့ဒီသဘောတရားလေးတွေ၈မျိုး၉မျိုး10မျိုးစသည်ပေါင်းစုတည်ဆောက်လိုက်ပါမှအမုံလေးဖြစ်တယ်။ဒီအမုံလေးတွေဟာခုနကသဘောတရားတက်တက်တော့ဉာဏ်အမြင်ဆိုင်သွားတဲ့အချိန်ခါမှဒီအမုံလေးတွေဒီအမုံမဟုတ်တော့ဘူးသဘောတရားတက်တက်ပဲရှိတယ်။သဘောတရားတက်တက်ပဲရှိတယ်ဆိုတော့ဒီနေ့သိပ္ပံကလည်းလက်ခံတဲ့သဘောတော့ရှိလာပါတယ်နော်။သိပ္ပံကလက်ခံတဲ့သဘောနဲ့ဗုဒ္ဓအဘိဓမ္မာကလက်ခံတဲ့သဘောတော့တူချင်းမတူမဲသောတာသူတို့တက်ခွဲလိုက်တဲ့အခါမှာနောက်ဆုံးတော့သဘောတရားတက်တဲ့ပဲကျန်နေဆိုတဲ့အပိုင်းကိုတော့လက်ခံတယ်။ဘာသဘောတရားတက်တဲ့ကျန်တယ်လို့ခေါင်းကြီးကနည်းနည်းလေးနှီးစက်တဲ့ပုံကိုယ်တွေမင်းမြန်ဆွံ့ွဲ့ကြည့်လိုက်တဲ့အချိန်ခါမှာသူတို့အယူဆကတော့လင်းအောင်ကြည့်လို့လို့စွန့်ရင်သဘောလေးတက်တဲ့သာကျန်တော့တယ်။ရုပ်ဝှုထုတရတ်တယ်ဆိုတာအလုံးမရှိတော့ဘူးဆိုတာတော့လက်ခံတဲ့အကြောင်းပြောပြတယ်။ခေါင်းကြီးတို့ဗုဒ္ဓအဘိဓမ္မာမှာကတော့အဲ့ဒီလင်းအောင်ကြည့်တယ်ပဲလေအလုံးနုညံ့သိမ်မွေ့နေတဲ့ယုတ်ကလတည်းရဲ့အပေါင်းစုတာဖြစ်ပါတယ်။ယောဂီပုဂ္ဂိုလ်ကဉာဏ်ထက်မြက်လာလို့ဥရိယပြဉာဏ်လောက်ရောက်ပြီဆိုရင်ဥရိယပြဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့လင်းအောင်ကြီးလေးတွေကိုပဲဖမ်းပြီးဒလိဘစိုက်နိုင်ရင်အဲ့ဒီလင်းအောင်ကြီးတွေပင်အလွန်နုညံ့သိမ်မွေ့နေတဲ့ယုတ်ကလတည်းရဲ့အပေါင်းအစုတာဖြစ်တယ်ဆိုတာသဘောပေါက်တယ်။အဲ့တော့ကလပ်အမုံတိုင်းမှာဝဏ္ဏတယူပါယုံပါတယ်ထိုဝဏ္ဏတယူပါယုံလေးတွေကတောက်ပါတယ်တောက်ပါတဲ့အတွက်အလင်းအောင်တွေကပေါ်လာတယ်ကလပ်တစ်ခုမှကလပ်တစ်ခုနဲ့တစ်ခုကလည်းအလွန်ကြီးကစွာပုတ်ထုတ်ပြီးထိခိုက်ဖြစ်လာတော့အလင်းအောင်တွေက၁၀ထဲလို့ထင်နေရတကယ်တော့၁၀ထဲမဟုတ်ပါဘူး။ဒါကြောင့်ဗုဒ္ဓအဘိဓမ္မာမှာခုနကသဘောတရားတက်တက်ကလေးတွေပေါင်းစုထားတာအပေါင်းစုပဲနောက်ဆုံးအတုံးခဲဆိုတာလုံးလုံးမရှိတော့ဘူးအဲ့အတုံးခဲလုံးလုံးမရှိပဲသဘောတရားတက်တက်ကိုဉာဏ်ကမြင်ပြီဆိုတဲ့အခါကျတော့မှသမုဟခဏပြောပါတယ်နောက်တစ်ခုကတော့ကိစ္စခဏကိစ္စခဏဆိုတာလေးနားလည်လေအောင်ဘုန်းကြီးတို့မျက်စိမှာဓာလေးပါဆက်လိုက်ယုတ်ကလအမုံလေးတွေတွေ့မယ်အဲ့ဒီကစက္ကုတ္တကကလကလေးတစ်ခုဆိုကြစို့နော်ဓာတ်ခွဲကြည့်လိုက်မယ်ဆိုလို့ရှိရင်ပထဝီအာဘောတေဇောဝါယောအစင်အနအယတာဩဇာဇီဝိတသက္ခုပတာဒဆိုပြီးရုပ်သဘောတရား၁၀ခုရှိအဲဒီ၁၀ခုထဲမှာပထဝီဓာတ်ကလုပ်ငန်းကိစ္စတတ်တတ်လုပ်ပါတယ်အာဘောဓာတ်ကလည်းလုပ်ငန်းကိစ္စတတ်တတ်လုပ်တယ်တေဇောဓာတ်ကလုပ်ငန်းကိစ္စသူ့ကိစ္စနဲ့သူပဲရုပ်တရားတွေဟာသူ့ဆင်းရဲဆင်းရဲလုပ်ငန်းကိစ္စရာကလေးတွေပြုလုပ်ကြတယ်အဲဒီဆင်းရဲဥမာပထဝီဓာတ်ဆိုလို့ရှိရင်ကကလတလက္ခဏာမာနေတဲ့သဘောကသူ့ရဲ့ပင်ကိုယ်သဘာဝလက္ခဏာဖြစ်တယ်။ဒီကလသက္ကုတ္တကကလအတွင်းမှာရှိတယ်ပထဝီဓာတ်။ပဋိဌာနအရတ္တဒီသက္ကုတ္တကကလထဲမှာပထဝီဓာတ်နှုတ်လိုက်ရင်ဉာဏ်၉မျိုးသောယုတ်တရားတွေရှိပါတယ်။အဲ့ဒီ၉မျိုးသောယုတ်တရားတို့ရဲ့တီးရမှီရဖြစ်ချင်းလုပ်ငန်းကိစ္စကိုဒီပထဝီဓာတ်ကရွတ်ဆောင်ပေးတယ်။ဆိုကြပါစို့အဘောဓာတ်ကစွတ်စွတယ်စွတ်စွတယ်ဆိုတာစွတ်စွစရာရှိမှစွတ်စွလို့ရတယ်။စွတ်စွစီအရာဝတ္ထုမရှိရင်စွတ်စွမှုဖြစ်နိုင်မလားမဖြစ်နိုင်ဘူးဒေဇောဓာတ်ကပူတယ်အေးတယ်ပူစရာအေးစရာရှိမှလောင်စရာလောင်စာရှိမှဒီပူမှုအေးမှုဆိုတာပေါ်လာမယ်လောင်စရာလောင်စာမရှိခင်ဒီပူမှုပေါ်မလားမပေါ်ဘူးဝါယောဓာတ်ကတွန်းတယ်ထောက်တယ်ထောက်ကန်စရာနေရာရှိမှထောက်ကန်လို့ရတယ်ထောက်ကန်စရာနေရာလေးမရှိရင်ထောက်ကန်လို့မရဘူးဥပမာတည်တုံးတုံးလှိမ့်ရမယ်တေတုံးလှိမ့်မယ်လူတွေယက်တီဖို့ရနေရာတစ်ခုရှိဖို့မလိုဘူးလားလိုတယ်တေတုံးတုံးကဒီဘက်ကနေဟိုဘက်တုံးမှာပဲတုံးမဲ့ပုဂ္ဂိုလ်တွေယက်တီဖို့နေရာလေးတော့ရှိရအဲ့ဒီပုံစံအတိုင်းပဲဒီပထဝီဆိုတဲ့အမဂန္ဓာအပေါ်မှာယက်တီပြီးတော့အာဘောဓာတ်ကလည်းဖြစ်ပေါ်လာရတယ်တေဇောဓာတ်ကလည်း ဖြစ်ပေါ်လာရတယ်ဝါယောဓာတ်ကလည်းဖြစ်ပေါ်လာရတယ်ဒါကြောင့်ဘုရားရှင်ကပဋ္ဌာန်းဒေသနာတော်ကြတော့ဘယ်လိုဟောလဲဇတ္တရောမဟာဗုဒ္ဓအညာမိညာသာဇတ္တပိစီနပိစီယောဇတ္တရောမဟာဗုဒ္ဓမဟာဗုဒ္ဓကြီးလေးပါတို့သည်အညာမိညာအညာမိညာသာအချင်းချင်းတပါးတည်တပါးအာသဟဇတ္တပိစီနသဟဇတ္တပိစီယတတ္တိဖြင့်ပိစီယောဥပကာရကောကျေစုပြုတတ်သည်ဟောတိဖြစ်၏မဟာဗုဒ္ဓဥပါဒရူပနာသာဇတ္တပိစီနပိစီယောမဟာဗုဒ္ဓမဟာဗုဒ္ဓကြီးလေးပါတို့သည်ဥပါဒရူပနာဥပါဒယောတို့အာသဟဇတ္တပိစီနသဇတ္တပိစီယတတ္တိဖြင့်ပိစီယောဥပကာရကောကျေစုပြုတတ်သည်ဟောတိဖြစ်၏ဒီလိုဖွင့်ဆိုထားတယ်မြတ်စွာဘုရားကဒီလိုဟောထားပါတယ်ဒီတော့ယုတ်ကလတစ်ခုအတွင်းမှာတည်ရှိနေတဲ့ဓာတ်ကြီးလေးပါးဟာတစ်ပါးနဲ့တစ်ပါးအချင်းချင်းကျေစုပြုတ်နေတယ်ကျွန်းကိုင်းမြင်ကိုင်းကျွန်းမြင်ဆိုသလိုတူနဲ့တူတူမရှိရင်တူဖြစ်လို့မရဘူးကျေစုပြုတ်နေအလားတူပဲမဟာဗုဒ္ဓကြီးလေးပါးကလည်းဥပါဒာယုတ်တည်ဖြစ်ပေါ်လာအောင်ကျေစုပြုတ်ပေးနေတယ်ဆိုပြီးဒီလိုဘုရားဟောထားတယ်အဲ့ဒီဘုရားဟောတည်နာတော်ကိုဥထိပ်ပဲပန်းစင်ပြီးတော့အထက်ကရာဆရာတော်မြတ်ကဒီလက္ခဏာရတ္တပိစုပ္ပရာဗရတ္တန်ရှုခွက်ကိုရေးထားတာပါနော်ဒီတော့ဒီလက္ခဏာရတ္တပိစုပ္ပရာဗရတ္တန်ရှုခွက်ကဘုန်းကြီးတို့ငယ်စဉ်အခါကသင်ခဲ့ရတဲ့တင်းညိုကျမ်းလေးရှိပါတယ်ထိုတင်းညိုကျမ်းလေးမှာကမ္မထံပိုင်းမှာရှင်တို့တော်ဆရာကအထက်ကရာကြီးတွေကိုကြည့်ပြီးတော့ဘယ်လိုရေးထားလဲလက္ခဏာရတပိစုပ္ပဒ္ဒနာပဋ္ဌာဌာနဝတိနာနာမရူပပရိကဟောတိတိဝိတ္တိနာမလက္ခဏာရတပိစုပ္ပရာပရဋ္ဌအဖြစ်ယုတ်တိနန္ဒီကိုသိသိချင်းကိုဒိဋ္ဌိဝိတ္တိလို့ခေါ်တယ်ဆိုပြီးဒီလိုတိတိကျကျရှင်းထားတယ်ဒါလို့ဆိုလို့ရှိရင်လက္ခဏာရတပိစုပ္ပရာပရဋ္ဌအဖြစ်ရှုရမလားမရှုရဘူးလားလို့မေးဘယ်လိုဖြေမလဲရှုရမယ်ယုတ်တိဏ္ဍေကိုလက္ခဏာရတ္တပိစုပ္ပရာပရဋ္ဌအဖြစ်သိသိရမယ်ဆိုရင်ပထဝီဓာတ်ကလက္ခဏာကတခြားအာဘောဓာတ်ကလက္ခဏာကတခြားတေဇောဓာတ်ကလက္ခဏာကတခြားဝါယောဓာတ်ကလက္ခဏာကတခြားအလားတူပဲကျန်တဲ့ပရမတ္ထဓာတ်တိုင်းဓာတ်တိုင်းမှာကိုယ်ပိုင်သဘာဝလက္ခဏာအတိတိရှိဒီလိုလက္ခဏာအတိတိမှတ်သားစရာလေးတွေရှိမှလဲဓာတ်ကပထဝီဓာတ်ဓာတ်ကအာဘောဓာတ်ဓာတ်ကတေဇောဓာတ်ဓာတ်ကဝါယောဓာတ်လို့သိမှအဲဒီလိုသိရှိမှလဲပရမတ်ကိုဉာဏ်မြင်ကဆိုင်ဒီတော့သဘာဝလက္ခဏာကွဲပြားနေတဲ့တရားလေးတွေကိုဓာတ်ကပထဝီဓာတ်ပဲလို့သိအောင်ဒီပထဝီဓာတ်ကိုရှုဖို့မလိုဘူးလားမလိုတယ်ဓာတ်ကအဘောဓာတ်ပဲလို့သိအောင်ဒီအဘောဓာတ်ကိုလည်းရှုဖို့မလိုဘူးလားလိုတယ်ဓာတ်ကတေဇောဓာတ်ပဲလို့သိအောင်ဒီတေဇောဓာတ်ကိုလည်းရှုဖို့မလိုဘူးလားလိုတယ်ဓာတ်ကဝါယောဓာတ်ပဲလို့သိအောင်ဒီဝါယောဓာတ်ကိုလည်းသိအောင်ရှုဖို့မလိုဘူးလားလိုအပ်နေတယ်အဲဒီလိုလိုအပ်တဲ့အတွက်ကြောင့်ဒီနေ့ဒကာကြီးတွေနားလည်တာလေးတွေတမျိုးဖြစ်လို့ဘုန်းကြီးဒါလေးရှင်းတာပါယုတ်ဉာဏ်နဲ့ကတလုံးစီဒီလိုလိုက်ရှုနေဖို့မလိုပါဘူးအကုန်လုံးရှုခြုံကြည့်လိုက်လို့သိရင်လေပြီးတာပါပဲဒီလိုပြောကြတယ်အဲ့ဒီစကားလေးကတော့ညကမနေ့ကဘုန်းကြီးဟောခဲ့တဲ့စကားလေးနဲ့နည်းနည်းတော့ပြန်ဆက်ဆက်ကြည့်မှသဘောပေါက်မှာနော်သာဝကပါရမီဉာဏ်ရမှာရှင်သာရိပုတ္တရာတို့ယေရမဟိတုပဘာဝအစရှိတဲ့ဂန္ဓာလေးတစ်ခုနှာကြခွင့်ရရှိုံနဲ့မဉဏ်ပုံဉဏ်စိုက်သွားတယ်ဘယ်မှာဒီလက္ခဏာရတ္တပိစုပ္ပရာပရဋ္ဌာန်ဤအဖြစ်ယုတ်ဉာဏ်နဲ့သိသိလို့လေဆိုပြီးဒီလိုအကြောင်းပြကြတယ်အဲ့ဒီတော့ခွန်ကြီးတို့ဘက်ကလည်းပြန်ပြီးတော့ဖြည့်ရှင်းရတာပေါ့အရှင်သာရိပုတ္တရာတို့ကဲ့သို့တရားနာယုံနဲ့ကြွတန်းဝင်နေတဲ့ဥက္ကဋ္ဌဉာဏ်ယူပုဂ္ဂိုလ်တွေကမြတ်သောအဖြစ်တော့ပရိသမိရာပတ္တပရိသမိရာဉာဏ်လေးပါတို့ရရှိတော်မူတဲ့တော်ကောင်းတွေဖြစ်ကြပါတယ်ထိုပရိသမိရာဉာဏ်လေးပါကိုရရှိတော်မူတဲ့တော်ကောင်းတွေသည်ရှေးရှေးဖျားရှင်တို့ရဲ့သာသနာတော်အတွက်မှသင်္ခါရုဘက်ကဉာဏ်တို့တိုင်အောင်ဉာဏ်ပံများစွာကြင်ကြံကြွကိုဘောများအထုခဲ့ဘူးချင်းဆိုတဲ့ပုဗ္ဗယောဂနဲ့ပြည့်စုံတော်မူကြပါတယ်ဒီများရှင်ရဲ့သာသနာတော်မှာသူတို့ကလက္ခဏာရတ္တပိစုပ္ပရာပရဋ္ဌာန်ဤအဖြစ်ယုတ်တိဏ္ဍီမသိသိခဲ့ပြီမဲ့လို့ရှင်းရှင်းပြရှင်တို့ရဲ့သာသနာတော်အတွင်းမှာကြိဖန်များစွာထက်ခန့်တက်ခန့်လက္ခဏာရတ္တပိစုပ္ပရာပရဋ္ဌာန်ဤအဖြစ်ဒီယုတ်တိဏ္ဍီမသိသိခဲ့ဘူးလားသိသိခဲ့ဘူးတယ်ဒါကြောင့်ဒီဘဝမှာမရှုဘူးပြီမဲ့လို့အတိတ်ကရှုခဲ့ပွင့်ရင်လည်းလုံလောက်ပါတယ်ဒီတော့မိမိကိုယ်ကိုမိမိနည်းနည်းလေးစမ်းသစ်ကြည့်ပေါ့ရှင်သာရိပုတ္တရာရှင်မောဂလန်တို့ကဒီဂါထာလေးတစ်ခုနာကြယုံတဲ့သောတပတ္တိမညာဘုံညာတိရာကိုအကြောင်းပြပြီးတော့မိမိကလည်းဒီယုတ်တဲ့နန္ဒီကိုရှုဖို့မလိုပါဘူးလို့အကြောင်းပြခဲ့မယ်ဆိုရင်အဲ့ဒီဂါထာလေးနာကြည့်ပေါ့နော်ယေရမဟိတုပဘဝတေသဟိတုတထခတောအာဟဧသိသယောနိရောဓောဧဝဝတိမဟာတမနောဒီဂါထာလေးမဆုံးပါဘူးရှင်သာရိပုတ္တရာသောတပန်ဖြစ်သွားတယ်ကဲတရားနာပရိသတ်တွေကဒီဂါထာလေးနာပြီးပြီဘာဖြစ်တယ်ဘာဖြစ်ကြလဲဘာမှမဖြစ်ဘူးဘာမှမဖြစ်ရင်တော့ရှင်သာရိပုတ္တရာနဲ့အတူတူပါပဲလို့သူကပခုံးချင်းရှင်းလိုက်လို့ရမလားမရနိုင်ဘူးဒါကညံ့ညင်းမတူဘူးသူတို့ကအတိတ်တုန်းကကဘာတသိန်းချင်းနဲ့ကဘာတသိန်းတိုင်းတိုင်းသူကပါရမီဖြစ်ခဲ့တာဒီယုတ်ဒီနဲ့အကြောင်းတွေကို ယုံနံလောက်တဲ့မဟုတ်ဘူးဟိုသင်္ခါရုပ္ပကအញ្ញံတို့တိုင်အောင်တို့ကဒီဖာမြတ်စွာဘုရားကရှုခဲ့ပြဘူးပါတယ်မိမိကသူ့လောက်မှာမရှုခဲ့ဘူးဆိုလို့ရှိရင်တော့သူနဲ့ငါနဲ့အတူတူပါပဲလို့သွားပြီးဘခုံးကြီးရှင်လိုက်လို့တော့ရမလားမရနိုင်ဘူးမရနိုင်တော့မိမိကမရှုခဲ့ဘူးတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ဘာလို့ရမလဲလက္ခဏာရတာပိစ္ဆေပရပရထာနိအဖြစ်ဒီယုတ်ဒီနန်းလေးကိုပြန် အနတ္တဉာဏ်အမြင်စိုက်လာအနတ္တရောက်ကြည့်တော့ကွန်မြူထွက်ပေါ်လာပါမှသာနှင့်လက္ခဏာရဲ့သုံးတန်စုံကြီးမယ်လက္ခဏာရဲ့သုံးတန်စုံကြီးမှအသာလည်းမညာဖုန်ညာစိုက်မယ်ဘာဖြစ်လို့လဲသင်္ခါရတရားတွေကိုအနိစ္စလို့တတ်တယ်ရှိဦးနဲ့လည်းမညာဘယ်လို့မှမဆိုင်နိုင်ဘူးဒုက္ခလို့တတ်တယ်ရှိနေုံနဲ့လည်းမညာဘယ်လို့မှမဆိုင်နိုင်ဘူးအနတ္တလို့တသက်ရှုနေုံနဲ့လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးဆိုပြီးတော့ဝိသုဒ္ဓိမေအထေကရာဒုတိယအတွဲဇာမျက်နှာ300 301မှာအတိအကျဖွင့်ဆိုထားပါတယ်။ဘုရားရှင်ကလည်းအနတ္တလက္ခဏာသုတ်တန်စတဲ့ထိုထိုသုတ်တန်ဒီမှာအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုတ်တန်တင်ပြီးတော့ဝိပဿနာရှုဖို့ရညွှန်ကြားထားတယ်။ဗန္ဒဂရဆရာတော်မြတ်ကလည်းအနိစ္စတသက်ရှုုံနဲ့ဒုက္ခတသက်ရှုနေုံနဲ့အနတ္တတသက်ရှုနေုံနဲ့မညာဘယ်လိုမှမဆိုင်နိုင်ဘူးလို့ထပ်ပြီးဖွင့်ဆိုထားတယ်။မြေရမှာတန်ပတ်တင်းရမှာသပင်းတဲ့သဘောပဲနော်ဘုရားဟောတည်နာတော်တွေကိုခိုင်ခန့်တော့အောင်ချီနှောင်ပေးလိုက်တဲ့သဘောပဲဘာဖြစ်လို့လဲအနိစ္စလို့ရှုခိုင်ရင်အနိစ္စဥပါဒနာဉာဏ်ကမာနာဆွဲကိုသာဖြိုးနိုင်တယ်တဏှာဆွဲနဲ့ဒိဋ္ဌိဆွဲကိုဖြိုးနိုင်တဲ့သွားအားရှိလားမရှိဘူးဒုက္ခဥပါဒနာဉာဏ်ကလည်းတဏှာဆွဲကိုသာဖြိုးနိုင်တယ်မာနာဆွဲနဲ့အတ္တဒိဋ္ဌိဆွဲကိုဖြိုးနိုင်သလားမဖြိုးနိုင်ဘူးအနတ္တဥပါဒနာဉာဏ်ကလည်းအတ္တဆွဲကိုသာဖြိုးနိုင်တယ်တဏှာဆွဲမာနာဆွဲကိုဖြိုးနိုင်လားမဖြိုးနိုင်ဘူးတို့အနုပါဒနာနဲ့တူပဲဒီအစွဲတွေမပြုတ်ခဲ့ရင်လည်းဝိပဿနာဉာဏ်ရဲ့အဆုံးမှာဒီအရိယာမဉာဏ်ကိုဉာဏ်ဆိုတာပေါ်နိုင်မလားမပေါ်နိုင်ဘူးဝိပဿနာဉာဏ်လေးကတရင်ကအဖြစ်ဖြိုးထားလို့ဖို့ဖို့ကြည်သွားတဲ့အချိန်ကကြမှာဝိပဿနာဉာဏ်ရင်းကျက်တဲ့အဆုံးမှာမဉာဏ်ကိုဉာဏ်ဆိုတာကပေါ်လာပေါ်လာတဲ့သူမဉာဏ်ဘုံဉာဏ်လေးကသာဆင်ရဆင်ရကိလေသာတွေကိုအနုတ္တိယတ္တဗာမကျန်အကျွမ်းမဲ့ပယ်တတ်လိုက်ဒါကြောင့်ဥစဉ်တို့ဒီအနတ္တဉာဏ်အမြင်ဆိုင်ရေးမှာခုနကပထဝီတ္တကလေးတစ်လုံးကိုပဲကြည့်ဖို့နော်ပထဝီတက်ကမာရတဘောကသူ့ရဲ့ပင်ကိုယ်တဘောဝလက္ခဏာကြံကုမျိုးသောယုတ်တရားတွေကဒီပထဝီတက်အပေါ်မှာလာမြင်တဲ့အတွက်ပထဝီတက်ဒီကြံကုမျိုးသောကလတ်တို့ယုတ်တရားတို့ရဲ့မိယာဖြစ်ခြင်းလုပ်ငန်းကိစ္စရှိတယ်လို့ဒီလိုဖွင့်တယ်ဖွင့်လိုက်တဲ့အခါကျတော့ပထဝီတက်ယုတ်ကလတ်ကိုမမြင်လို့ယုတ်ကလတ်တစ်ခုမှာ10မျိုးသောဒီယုတ်တရားတွေကိုခွဲခြားသိပြပြီးမရှုနိုင်သေးရင်ထိုပုဂ္ဂိုလ်သည်ဒီပထဝီတက်အပေါ်မှာကြံကုမျိုးသောယုတ်တွေကလာပြီးတော့မိနေပါတယ်ဆိုတာကိုသိနိုင်ပါမလားမသိနိုင်ဘူးအဲ့ဒါကြောင့်ဒီယုတ်ကလကလေးတွေကိုမြင်လို့ယုတ်ကလတက်ခွဲနိုင်မှဒီသမုဟကဏဆိုတာပြောပါတယ်ကိစ္စကဏဆိုတာလည်းပြောပါတယ်အဲ့ဒီသမုဟကတန္တိကဏသမုဟကဏဒီကိစ္စကဏဆိုတဲ့ကဏအတုံးခဲတဲ့ယုတ်လောကမှာမပြိုခဲ့ဘူးဆိုလို့ရှိရင်အနတ္တဉာဏ်အမြင်ဆိုင်မလားမဆိုင်ဘူးဒါရအနတ္တဉာဏ်အမြင်ဆိုင်ရဲ့အတွက်ဒီကဏပြောအောင်ရှုရပါတယ်အလားတူပဲခွန်ကြီးတို့နန်လောကကြတော့ကဏက၄မျိုးဖြစ်သွားတယ်တန္တိကဏ၊သမုဟကဏ၊ကိစ္စကဏ၊အာရမဏကဏဆိုပြီး၄မျိုးရှိတယ်။ဥပမာဇဂုတ္တရဝိသိဆိုကြပါစို့။ဇဂုတ္တရဝိသိကိုသိသိလိုက်တဲ့ယောဂီပုဂ္ဂိုလ်ကနံပါတ်၁ဇဂုအကျင့်နဲ့ဝိမနောအတိတကိုပုတွဲသိသိရတယ်။နံပါတ်၂ယုတ်ကလအများစုမှဒီရှိနေတဲ့ယူပါယုံအယံကိုနှံ့အာယုံယူရတယ်။ဒွေယူပါယုံအယံကဇဂုအကျင့်နဲ့ဝိမနောအတိတမှာပြန်တူလာပြီးရိုက်ခတ်လိုက်တဲ့အချိန်ခါမှာပင်စတရဝဇ္ဇစကုဝိညာဉ်တံပရိစ္ဆေသဏိရဏဥဒ္ဒောသောတရားယုံစတိဖြင့်ဝိသိစိတ်အစဉ်လေးတွေဖြစ်သွားတယ်။ဖြစ်သွားတဲ့ဒီဝိသိစိတ်အလုံးတွေယူပါယုံအယောင်ကိုပဲအယောင်ပြကြတယ်ယူပါယုံကိုပဲသိကြတယ်။သိလိုက်တဲ့ဒီစိတ်ကလေးတွေကိုဒါကပင်စတရဝဇ္ဇဒါကစကုဝိညာဉ်ဒါကတံပရိစ္ဆေဒါကသဏိရဏဒါကဥဒ္ဒောသတိဖြင့်ခွင့်ကြက်စိတ်ပြန်မသိလိုက်ဘူး။အယောင်ကိုသိတဲ့စိတ်တကုအနေအချင်းသာသိလိုက်ရင်ဒါသန္တိကနာမပြိုဘူးလို့ခေါ်ရတယ်နော်။ဤကပိစ္ဆရတဝဇ္ဇဤကသကုဝေဉ္ဇဤကသံပရိစ္ဆဤကတဏိရဏဤကဟောထောဤကသောဤကဒရာယုံစတိဖြင့်ခွဲခြားစိတ်ပြန်တိမနန္တတိကဏပြုတယ်လို့ခေါ်ရပါတယ်အဲ့ဒီတန္တတိကဏပြုရုံနဲ့ပရမတ်တို့ညာအမြင်ဆိုင်ပလားဆိုတော့မဆိုင်သေးဘူးပိစ္ဆရတဝဇ္ဇမှာဆိုလို့ရှိရင်စိတ်ကြရတဲ့17လုံးရှိတယ်အတိစိတ်ဖန္တာဝေဒနာတင်ညာစေရနာဤကကဒါဇိဝိတမနတိကာရဝိဒဝိဇာရအတိမောကဆိုပြီးစိတ်ကြရတဲ့17လုံးရှိတယ်အဲ့ဒီစတလုံးကဤကဖတ်တာဤကဝေဒနာဤကတင်ညာဤကဝိညာဉ်စတဲ့ဖြင့်ခွဲခြားစိတ်ပြမသိခဲ့ရင်သူကသမုဟကဏမပြိုပြန်ဘူးဤကဖတ်တာဤကဝေဒနာဤကတင်ညာဤကစေရနာဤကဝိညာဉ်စတဲ့ဖြင့်ခွဲခြားစိတ်ပြသိမှသမုဟကဏပြိုတယ် ကျန်နေတဲ့ဝိသေသေကနာတိုင်းမှာလဲပုံစံတူပါပဲစိတ်စရိတ်တွေ၃၄ရှင်၃၄လုံးကိုတစ်လုံးစီတစ်လုံးစီခွင့်ချက်စီပြန်တိမှာတမှုကနာပြောတယ်ဆယ်လုံးရှိလဲဆယ်လုံးရှိလဲရှင်လုံးပေါ့အနည်းဆုံးစက္ကဝိညာဉ်မှာဆိုရှင်လုံးရှိပါတယ်အဲ့ဒီလိုခွင့်ချက်စီပြန်တိမှာတမှုကနာပြောတယ်အဲ့ဒီတမှုကနာပြောနေပြီးလားဆိုတော့မပြီးသေးဘူးဘယ်နန္တရားကဘာလုပ်ငန်းကိစ္စလုပ်တယ်ဆိုတဲ့လုပ်ငန် ကိစ္စကဏမပြောပြန်ဘူးမန္တိကဏသမုဒ္ဒကဏကိစ္စကဏခေါ်တယ်ဒီကဏသုံးမျိုးလုံးမပြောခဲ့ရင်လဲပရမတ်တို့ဉာဏ်အမြင်မဆိုင်ဘူးပရမတ်တို့ဉာဏ်အမြင်မဆိုင်ခဲ့ရင်လဲအနတ္တရောင်ကြီးတော့ပေါ်မလားမပေါ်နိုင်ဘူးတဲ့ဒါကြောင့်အနတ္တဉာဏ်အမြင်ရရှိအတွက်ဒီနံလောကမှာလဲတဏ္ဍိကဏသမုဒ္ဒကဏကိစ္စကဏခေါ်တဲ့လုံငန်းကဏသုံးမျိုးကိုပြောအောင်ရှုရပါတယ်တို့တော့နောက်ထပ်ကဏ္ဍတစ်မျိုးရှိနေတယ်အာရမဏကဏ္ဍပဲအာရမဏကဏ္ဍဆိုတာကအာယုန်ယူတတ်တဲ့တရားတွေပဲမှလည်းကဏ္ဍပြောအောင်ရှုပါလို့ဆိုလိုတယ်ဒါတော့ဝိပဿနာလောကမှာအာယုန်ယူတတ်တဲ့တရားဆိုတာကဘာလဲဝိပဿနာဉာဏ်ပြတ်ထန်းနေတဲ့ဇောစိတ်အစဉ်မနောဓာရီကဇောဝိတိစိတ်အစဉ်ဖြစ်ပါတယ်ဒုမနောဓာရီကဇောဝိတိစိတ်အစဉ်ကဘုလိုပုထုဇဉ်များအတွက်ဆိုရင်တော့ပုထုဇဉ်တဲ့တစ်ခါရီအတွက်မဟာကုသိုလ်ဇောစိတ်အစဉ်ဖြစ်တယ်ယန္နာရှင်မြတ်တဲ့အတွက်ကတော့မာဂရိယဇောဝိတိစိတ်အစဉ်ဖြစ်ပါတယ်ခုကတော့ပုရုဇဉ်နဲ့ဆိုင်တဲ့အပိုင်းပါနော်ဒီတော့ဝိပဿနာအရာမှာမဟာကုသိုလ်မနောဓာရိကဇောဝိတိစိတ်အစဉ်တွေကမဟာကုသိုလ်မနောဓာရိကဇောဝိတိစိတ်အစဉ်တွေမှာလဲဤကမနောဓာရဝဇ္ဇဤကပရမဇ္ဇဤကဒုတိယဇောဇ္ဇတွေဖြင့်ခွဲခြားစိတ်ဖြာတိမှတဏှိကဏပြုံးမယ်အဲဒီစိတ်တက္ကဏတခုတခုမှာလဲမနောဓာရဝဇ္ဇမှာဆိုလို့ရှိရင်စိတ်စရိတ်၁၂လုံးသောရီမှာဆိုလို့ရှိရင်ညာလည်းရှင်မယ်ပီတိလည်းရှင်မယ်ဆိုလို့ရှိရင်စိတ်စရိတ်34လုံးစက်တည်းရှိတယ်။အဲဒီလိုခွဲခြားစိတ်ဖြာတိမသမုဟကဏပြုံးမယ်။အဲဒီသမုဟကဏပြုံးပြီးတဲ့အချိန်ကမှလည်းဖတာကဘာလုံငန်းကိစ္စလုတ်တယ်ဝေဒနာကဘာလုံငန်းကိစ္စလုတ်တယ်စက်တည်းပြီးသူ့လုံငန်းကိစ္စအတိအကျတွေကိုသိအောင်ဆက်ရှုရပါတယ်။အဲဒီလိုရှုတတ်တဲ့ဝိပဿနာဉာဏ်ဘက်မှလည်းသန္တိကဏသမုဟကဏကိစ္စကဏပြုံးရမယ်။အရှုကဏဏတရားတွေဘက်မှလည်းသန္တိကဏသမုဟကဏကိစ္စကဏကဏသုံးမျိုးပြုံးရမယ်။အရှုကဏ္ဍတရားတွေဘက်မှာတည်ရှိနေတဲ့ကဏ္ဍ၃မျိုးကိုတော့သန္တိကဏ္ဍ၃မျိုးကဏ္ဍအကိစ္စကဏ္ဍလို့သုံးပြီးတော့ရှုတတ်တဲ့ဝိပဿနာဉာဏ်ဘက်မှာတည်ရှိနေတဲ့ကဏ္ဍ၃မျိုးကိုတော့အာရမဏကဏ္ဍဆိုပြီးတော့ဒီလိုပေါင်းပြီးပြောတယ်။အဲဒီလိုကဏ္ဍပြောရေးအတွက်ဟောဘင်ကဉာဏ်ဘိုင်းလောက်ရောက်လာတဲ့အချိန်ခါမှာအထက်ကရာရှေ့ရှေ့အထက်ကရာဆရာတော်များကပါညွှန်ကြတယ်ဉာဏ်တင်းစဉာဏ်င်းစဥဘောပိဝိပဿတိဉာဏ်တင်းစညာတအမိယတိဝိပဿနာဉာဏ်ဖြင့်ပိုင်းခြားသိရမည်ခန္ဓာ၅ပါးယုတ်တရားနတ်တရားတို့ကိုလည်းပဲဝိပဿတိအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးဏတင်ကဝိပဿနာရှုပါသုံးသလေဤဉာဏ်နှင့်သရှုတတ်တဲ့မနောဝိပဿနာမနောဒွာရိကဇောဝိတိစိတ်အစဉ်ကိုလည်းပဲဝိပဿတိအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးဏတင်ကဝိပဿနာရှုပါသုံးသရပေဤဒီလိုညွှန်ကြားထားတယ်ညာတအမိယတဲ့ခန္ဓာကဒုက္ခသစ္စာသမုဒိယသစ္စာလို့ခေါ်ဆိုအပ်တဲ့သင်္ခါရတရားတွေယုတ်တရားနန္တရားခန္ဓာ၅ပါးယုတ်တရားနန္တရားဒီကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးနန်းတင်းပြီးတော့ဝိပဿနာရှုပါဉာဏအမိယနေတဲ့မဟာကုသိုလ်မနောဓာရိကဇောဝိတိစိတ်အစဉ်တွေကိုလည်းဝိပဿနာရှုပါလို့ဒီလိုညွှန်ကြားထားတယ်အဲ့ဒီညွှန်ကြားခြင်းနဲ့အညီဒီအနိစ္စနုပါဒနာညာဒုက္ခနုပါဒနာညာအနတ္တနုပါဒနာညာအမြင်တန်ရှင်းအောင်ကြည်ညာချက်ကိုပေါင်းပြအထုတ်နှင်ခဲ့မယ်ဆိုရင်အတိတ်ခန္ဓာ၅ပါးပြိဆိုဗန်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတို့အပေါ်၌စွန့်နေတဲ့ဒီတဏှာစွဲမာနစွဲဒိဋ္ဌိစွဲအစွဲတွေပြုတ်မသွားနိုင်ဘူးလားပြုတ်သွားမယ်အကယ်၍အမြင့်ပြဖြစ်ခြင်းဒီအတိတ်ဒိဉ္ဂါအဖြစ်ပြုတ်ရုံနဲ့မကမဉ္ဉံပုညာနေအစစ်စစ်ပေါ်လာလို့မဉ္ဉံပုညာနေကအမြင့်ပြသမုဒိတံမဟံဖြင့်ဒီတဏှာစွဲမာနစွဲဒိဋ္ဌိစွဲအစွဲတွေကိုဖြိုခွဲဖြစ်စီနိုင်ခဲ့မယ်ဆိုရင်အနာဂတ်ခန္ဓာ၅ပါးအပေါ်၌တွေ့တံမမောနေတဲ့တဏှာတရားလည်းကင်းပြရုံသိမ်းချုပ်ငြိမ်းမသွားဘူးလားချုပ်ငြိမ်းသွားမယ်အနာဂတ်ခန္ဓာ၅ပါးအပေါ်မှာတွေ့တံမေမောနေတဲ့ဒီတဏှာတရားကင်းပြရုပ်သိမ်းချုပ်ငြိမ်းသွားခဲ့မယ်ဆိုရင်အနာဂတ်ခန္ဓာနောက်အနာဂတ်ဒီထင်ရှားရှိရောမလားမရှိတော့ဘူးအကြောင်းတရားထင်ရှားရှိမှအကျိုးတရားထင်ရှားဖြစ်မယ်အကြောင်းတရားတွေချုပ်ငြိမ်းသွားခဲ့ရင်အကျိုးတရားချုပ်ငြိမ်းမယ်အဲ့ဒီအကြောင်းတရားချုပ်ငြိမ်းခြင်းကြောင့်အကျိုးတရားချုပ်ငြိမ်းပုံဆိုတော့အကြောင်းတရားဒီဘယ်ခါမှချုပ်ငြိမ်းမလဲအရတမေရတဲ့အချိန်ခါမှချုပ်ငြိမ်းမယ်အရဟံမေရတဲ့အချိန်ကမှဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေလုံးလုံးချုပ်ငြိမ်းသွားခြင်းကြောင့်ပရိနိဗ္ဗာန်သုတိရဲ့နောက်ဆွဲမှာခန္ဓာ၅ပါးယုတ်တရားနတ်တရားတို့သည်နောက်တစ်ဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားမယ်အဲ့ဒီချုပ်ခြင်းဘုကိုမြင်အောင်လှမ်းရှုပ်ပြီးတော့မှ ဝိဇာချုပ်ချင်းကြောင့်ယုတ်ချုပ်ဤတဏချုပ်ချင်းကြောင့်ယုတ်ချုပ်ဤဥပါဒံယုတ်ချုပ်ချင်းကြောင့်ယုတ်ချုပ်ဤသင်္ခါရချုပ်ချင်းကြောင့်ယုတ်ချုပ်ဤကံချုပ်ချင်းကြောင့်ယုတ်ချုပ်ဤယုတ်တို့ဤချုပ်ချင်းသဘောစသည်ဖြင့်အဲ့ဒီမှာချုပ်ချင်းမှုသဘာဝတွေကိုစမ်းရှုပါပါတယ်အဲ့ဒီလိုရှုဖို့ရန်အတွက်ဤကပြီးတော့ဘုရားရှင်ကမာတိပ္ပဏ္ဏတုတ်တံဒေသနာတော်မှာပဲလို့ညွှန်ကြား ူပကာယနာမကာယ၌ဝေယဓမ္မ ानु ပါတိဝါချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကိုအပ္ပမန္တထထရှိလေဖြစ်သည့်ဖြစ်ရမူလေဝိဟရတိနေလေ၏ဆိုပြီးဒီလိုညွှန်ကြားထားတယ်နော်ဒါကြောင့်ဒီနေ့တရားနာပရိသတ်အပေါင်းတို့ကောင်းတို့လည်းဘုရားရှင်ဟော